Welcome to the Voice of America in Burmese.
Mingala nya cham ma to da shin mya shin. American pi rong su myo ro Washington DC ga ne VOA Myanmar wai season ye 2019 khu ne Jun la 15 ye sine ne nya phe 9:30 season ne go Washington DC ga ne dai chou lin pe ne ba bi. Line meter 1925 30 ne to ga ne phan yu na sin nai ma de. မနက်လာပါဒီကနေ့ညပိုင်းစီစဉ်နေတာဝန်ယူတဲ့ဆက်တော်မှာပါ
မင်္ဂလာပါရှင်ကျမခင်ပြူထွေးပါအလို့ရှိသူတွေကိုတက်ဆိုင်ရနိုင်ငံတွေထံလွှဲပြောင်းပေးရေးဥပဒေမူကြမ်းကိုကန့်ကွက်တဲ့လူလူဆန္ဒပြပွဲတွေအကြီးအကျယ်ပေါ်ပေါက်ခဲ့ပြီးတဲ့နောက်ဒီဥပဒေကြမ်းပြဌာန်းမှုကြိုးပမ်းမှုတွေကိုဟောင်ကောင်ဆိုရကဆိုင်ငံ့လိုက်ပါတယ်တခါအိုမန်ပင်လယ်ကွေ့မှာတော့ရေနံတင်တင်းမောနေစင်တိုက်ခိုက်ခံခဲ့ရပြီးတဲ့နောက်အမေရိကန်ပြည်ထောင်စုအနေနဲ့အရှေ့လယ်ပိုင်းဒေသမှာနိုင်ငံတကာအတိုင်းအဝန်ကြားဘုံသဘောတူညီချက်တည်းရရဖို့ကြိုးပမ်းနေတယ်လို့အမေရိကန်ယာယီကာကွယ်ရေးဝန်ကြီးကပြောပါရယ်ဒီလိုနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့အတူပြောပြပေးပါမယ်ရှင်
ကောင်းပါပဲရှင်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာရခိုင်လက်နက်ကိုင် AA အဖွဲ့နဲ့တိုက်ပွဲဖြစ်ပွားပြီးတော့မတင်ငါစရာလူ25ဦးကိုဖမ်းဆီးထားတဲ့တဲ့မှာကတော့
သူတို့သူသိကြည့်တဲ့အခါမှာတော့အဲ့ဒီနားလေးတစ်ဝိုက်ကတော့60ကျင်းရတယ်ဒီလည်းမဟုတ်ဘူးသူတို့တော့ကျွန်တော်ဖမ်းဆီးချိန်ပေးပြီးစစ်ဆေးနေတာရှိတယ်ကျွန်တော်တရားဥပဒေထံဆက်လက်ဆောင်ရွက်ပါတယ်ကြောက်တော်ရဲ့ကမ်းမှာရှိနေရတာ
တက်မရော်တဲ့မှန်ပြန်ကြရေးအတွင်ရေးမှုဘုံမှုချုပ်စော်မင်းထွန်းပြောသွားတာပါရှင်ပြည်စုံကတော့မကြခင်ကြမှာပါကြအပြင်ကချင်ပြည်နယ်ကစစ်ဘေးရှောင်တဲ့အတွက်တောက်ရင်နဲ့စာနာရိတ်ခအကူအညီရေးပေါ်လိုအပ်နေတဲ့တဲ့တင်ကိုတင်ဆက်သွားမှာဖြစ်တယ်လို့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့မြန်မာတခွင်စီစဉ်မှာတော့မိုးရင်းကာလရောက်တိုင်းကုန်စည်စည်းနှုန်းတွေတက်လာရတဲ့အကြောင်းရင်းကိုကြားမှာပါဒုတိယပိုင်းနောက်ဘက်မှာတော့ဒိုင်းလေးလိုက်ဆွေးနွေးခန်းကိုတင်ဆက်သွားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တန့်ရောက်တဲ့တင်တွေကိုမှခင်ဖြူရဲနဲ့ကိုရန်နိုင်တို့ကပြောပြပေးပါဦး
အလို့ရှိသူတွေကိုတက်ဆိုင်ရာနိုင်ငံတွေထံလွှဲပြောင်းပေးရေးဥပဒေမူကြမ်းကိုကန့်ကွက်တဲ့လူမှုဆန္ဒပြပွဲတွေဟောင်ကောင်မှာအကြီးအကျယ်ပေါ်ပေါက်ခဲ့ပြီးတဲ့နောက်ဒီဥပဒေကြမ်းပြဌာန်းမှုကြိုးပမ်းမှုတွေကိုဟောင်ကောင်ဆိုရကဆိုင်ငံ့လိုက်ပါတယ်အစိုးရအနေနဲ့ဆွေးနွေးတိုင်ပင်တဲ့အဖွဲ့အစည်းတွေနဲ့ညီနိုင်တိုင်ပင်နိုင်တွေလှုပ်ဆောင်ပြီးစီးတဲ့အချိန်အထိအခုကိစ္စကိုအကန့်အသတ်မရှိဆိုင်ငံ့ထားမယ့်အကြောင်းဟောင်ကောင်အမှုဆောင်အရာရှိချုပ်ကယ်ရီလမ်ကဒီကနေ့ပဲပြောဆိုလိုက်တာပါအခုဥပဒေမူကြမ်းအရဟောင်ကောင်မှာရာဇဝတ်မှုနဲ့တန်ရဖြစ်ပြီးဖမ်းဆီးထိန်းသိမ်းခံထားရတဲ့သူတွေကိုတရုတ်ပြည်မကြီးကိုလွှဲပြောင်းပေးနိုင်တာဖြစ်ပါတယ်။ဒါကြောင့်ဟောင်ကောင်နဲ့မတူတဲ့တရားစီရင်ရေးစနစ်ရှိရာတရုတ်ပြည်မကြီးကိုလွှဲပြောင်းပေးမယ့်အပေါ်မှာဟောင်ကောင်မှာရှိနေကြတဲ့နိုင်ငံတကာစီးပွားရေးလုပ်ငန်းတွေသာမကဥပဒေရေးရာအတိုင်းအဝိုင်းနဲ့ဒီမိုကရေစီလိုလားတဲ့နိုင်ငံရေးပါတီတွေကပါစိုးရိမ်နေကြတာပါ။ဒီဥပဒေမူကြမ်းကိုဟောင်ကောင်လွှတ်တော်မှာဆွေးနွေးဖို့စီစဉ်ထားတဲ့ပြီးခဲ့တဲ့ပုတ်ထုနေ့ကဆန္ဒပြသူထောင်ပေါင်းများစွာလမ်းမရီပေါ်ထွက်ကန့်ကွက်ခဲ့ကြပါတယ်။2014ခုနှစ်ကဖြစ်ခဲ့တဲ့ဒီမိုကရေစီရေးတောင်းဆိုဆန္ဒပြပွဲတွေလိုပဲအလားတူပြင်းထန်ခဲ့တဲ့ပုတ်ထုနေ့ကဆန္ဒပြပွဲအတွင်ဆန္ဒပြသူတွေနဲ့ရဲတွေကြားမှာရုံးရင်းဆန်ခတ်ဖြစ်ခဲ့ပြီးတော့အပြန်အလှန်အကြမ်းဖက်တိုက်ခိုက်တာတွေအထိဖြစ်ခဲ့ပါတယ်။ဒီဥပဒေချမ်းနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုဥပဝေနိုင်ငံတကာတိုင်ဝမ်ကလည်းဝေဖန်နေကြပြီးတော့ဒီအပေါ်မှာတရုတ်အစိုးရကတော့အမေရိကန်အစိုးရဟာတခြားနိုင်ငံတစ်ခုရဲ့ပြည်သူရေးမှာဝင်ရောက်ဆွဲဖက်နေတယ်ဆိုပြီးဆွဆွဲပြောဆိုပါတယ်။ဟောင်ကောင်ဆန္ဒပြပွဲတွေကိုလည်းဒါဟာရုပ်ရင်းဆန်ခတ်အကြံဖက်လုပ်ရဖြစ်တယ်ဆိုပြီးတရုတ်အစိုးရကပုံဖော်ပြောဆိုနေတာဖြစ်ပါတယ်ရှင
်။ဥပမာပင်လယ်ကွေ့မှာရေနံနဲ့သင်္ဘောနှစ်ဆင်းတိုက်ခိုက်ခံရပြီးတဲ့နောက်အမေရိကန်ပြည်ထောင်စုအနေနဲ့ရှေ့လေပိုင်းဒေသမှာနိုင်ငံတကာအတိုင်းအဝန်ကြားဘုံသဘောတူညီမှုတရက်ရနိုင်ဖို့ကြိုးပမ်းနေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးပက်ချန်နန်ကပြောလိုက်ပါတယ်။ယူရန်နိုင်ငံဟာအမေရိကန်ရဲ့ပြဿနာသက်သက်မဟုတ်ဘူးလို့ကာကွယ်ရေးဝန်ကြီးရှန်နန်ကတောက်ချနေကသတင်းတော်တွေကိုဖက်ဒရယ်စစ်ဌာနချုပ်မှပြောကြားခဲ့ပါတယ်။အမေရိကန်ရဲ့ရည်မှန်းချက်ကတော့ဒေသတွေမှာရှိတဲ့အမေရိကန်တပ်မှုတွေသူတို့ရဲ့စစ်စင်ရေးတွေစစ်စင်ရေးလုပ်ငန်းတွေလှုပ်ဆောင်နိုင်ဖို့အတွက်လိုအပ်တဲ့အရင်းမြစ်တွေနဲ့အထောက်ပံ့တွေရဖို့ဖြစ်တယ်လို့သူကပြောပါတယ်။အဲ့နောက်တော့ဟောမုစီရဲ့လက်ချားရဲ့စီးပွားရေးနဲ့မဟာဗျူဟာအရအရေးပါမှုကိုလည်းသူကမှတ်ချက်ပြီးပြောကြားသွားခဲ့ပြီးတော့ကမ္ဘာရေနံတင်ပို့မှုရဲ့20ရာခိုင်နှုန်းကိုအဲ့ဒီဟောမုစီရဲ့လက်ချားကလှုပ်ဆောင်နေတာဖြစ်တယ်လို့ပြောပါတယ်။အိုမန်ပင်လယ်ကွေ့အတွင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးအမေရိကန်ကအီရန်ကိုအပြစ်တင်ပါတယ်။အီရန်ကင်းတဲ့ရေရင်ပေါ်ကလူတွေကမပောက်ခွဲသေးတဲ့ရေမြုံမိုက်တစ်ခုကိုကိုကူတာကရေဂျက်စ်ရေနံတင်တင်ပို့ကနေပြန်ခွာနေတယ်လို့ဆိုတဲ့ဗီဒီယိုဖိုင်တစ်ခုကိုအမေရိကန်စစ်တပ်ကပြသခဲ့ပါတယ်ဒီတင်မော့ကိုတော့ကိုကူတာဆန်ဂျိုဂျပန်တင်မော့ကုမ္ပဏီကပိုင်တာဖြစ်ပြီးတော့နောက်ထပ်တင်မော့တစ်စင်းကတော့နော်ဝေးနိုင်ငံပိုင် front line ကုမ္ပဏီကဒီ front out air တင်မော့ဖြစ်ပါတယ်ခင်ဗျာ
အီရန်နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်လို့လက်မှတ်ရေးထိုးထားကြတဲ့နိုင်ငံတွေအနေနဲ့သဘောကျတဲ့အရေးအယောင်မပြဘူးမလိုက်နာဘူးဆိုရင်အီရန်ဘက်ကလည်းသူ့ရဲ့ဆောင်ရွက်ချက်တွေကိုပြောင်းလဲလှုပ်ဆောင်မယ်ဆိုပြီးချင်းချောက်ပြောဆိုလိုက်ပါတယ်တာဂျီကစ္စတန်နိုင်ငံမှာရုရှားတရုတ်နဲ့အာရှခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့ဆွေးနွေးပွဲမှာအီရန်သမ္မတကအဲ့ဒါလိုပြောဆိုလိုက်တာပါကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်ကြားရယူထားတဲ့2015အီရန်နျူကလ িয়ার သဘောတူစာချုပ်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်ခဲ့ပြီးတနစ်ကြလာပြီးတဲ့နောက်မှာတော့အီရန်ဘက်ကလည်းဒီနှစ်မေလကစလို့တူလိုက်နိုင်ရမယ့်အချက်တချို့ကိုဆက်ပြီးတော့မလိုက်နာဘဲနေခဲ့ပါဗျ ကမ္ဘာနိုင်ငံကြီးတွေအနေနဲ့အီရန်ကိုအမေရိကန်ရဲ့တန်ခတ်ပိတ်ဆို့အရေးယူမှုတွေကနေဟန်တာကာကွယ်ပေးဖို့ရက်ပေါင်း60အထွန်းမှာအဲ့လိုမကောက်ွယ်ပေးနိုင်ဘူးဆိုရင်တော့အီရန်အနေနဲ့ယူရေနီယံသန့်စင်မှုတွေကိုနောက်ထပ်တဆင့်တိုးဆောင်ရွက်သွားမယ်အကြောင်းအီရန်အစိုးရကပြောပါတယ်အခုသဘောတူညီချက်ကိုအီရန်နိုင်ငံတခုတည်းကလိုက်နာကျင့်သုံးရမှာမဟုတ်ဘူးလို့လဲအီရန်သမ္မတဟက်ဆန်ရိုဟာနီကအာရှဒေသအတွင်းအပြန်အလှန်ဆက်ဆံရေးနဲ့ယုံကြည်မှုတည်ဆောက်ရေးဆိုင်ရာညီလန်းရှာဖွေတည်ဆောက်သွားဖို့ဆွေးနွေးကြတဲ့ဆွေးနွေးပွဲတစ်ခုအတွင်းမှာပြောဆိုသွားပါတယ်အီရန်နျူကလ িয়ার သဘောတူညီချက်မှာပါဝင်လက်မှတ်ရေးထိုးထားတဲ့နိုင်ငံတွေအားလုံးကအခုသဘောတူညီချက်ပြန်လည်အသက်ဝင်လာအောင်ဝိုင်းဝန်းလှုပ်ဆောင်ကြရမှာဖြစ်တယ်။ဒီလိုလှုပ်ဆောင်ဖို့လိုလာတဲ့သဘောထားမျိုးမပြဘူးဆိုရင်တော့အီရန်ဘက်ကလည်းဆက်ပြီးလိုက်နာစရာမရှိဘူးဆိုပြီးတော့အီရန်သမ္မတကပြောဆိုခဲ့တာပါရှင်
။ကျုံနိုင်ငံကလာတဲ့အဖြစ်ညာတင်တူကိုတပ်ဖြတ်မှုနဲ့ဆွဆွဲခံထားတဲ့အမေရိကန်ပြည်ထောင်စု Illinois တက္ကသိုလ်ကပါရဂူဘွဲ့ចောင်းသားဟောင်းအပေါ်တည်ထောင်ချမှတ်နိုင်တဲ့အမှုကြားနာဆွဆွဲမှုကို Illinois ပြည်နယ်ပီအိုရီယာမြို့ကတရားသူကြီးတွေတောက်ချာနေကတော့တတိယမြောက်နေ့ဖြစ်တဲ့ကြားနာဆစ်ဆီခဲ့ကြပါတယ်အသက်29နှစ်အရွယ်ဘရန်ခရစ်စတန်ဆန်ဟာအသက်26နှစ်အရွယ်တရုတ်ကျောင်းသူယင်ယင်ဇန်ကိုသူဘယ်လိုတတ်ခဲ့တယ်လဲဆိုတာသူ့ချစ်သူမိန်းကလေးကိုပြောပြနေတာကိုတိတ်တဆိတ်ဖမ်းယူထားတဲ့အသံဖိုင်ကိုတရားသူကြီးတွေကတောက်ချာနေကအမှုကြားနာချိန်မှာနားထောင်ခဲ့ကြပါတယ်ဒီဆုံးသူရဲ့အလောင်းကိုတော့အခုချိန်ထိရှာမတွေ့သေးပါဘူးအသံဖိုင်ထဲမှာတော့တရုတ်ကျောင်းသူကိုတတ်ရှူချက်အောင်လုပ်ပြီးသူတတ်ခဲ့ကြောင်းနဲ့သူကိုပြန်တိုက်ခိုက်ဖို့ကြိုးစားခဲ့တဲ့အတွက်တတိခဲမလို့ခေါ်ခဲ့တာတွေကိုပြန်ပြောထားတာတွေပါပါတယ်ဒီအတန်ဖိုင်ကိုခရစ်စတန်ဆန်ရဲ့ချစ်သူမိန်းကလေးက FBI အတွက်အတန်ဖမ်းယူပေးခဲ့တာဖြစ်တယ်လို့ Campaign News Gazette နေ့စဉ်သတင်းစာကရေးပါတယ်ခရစ်စတန်ဆန်ဟာ2019ခုနှစ်ဇွန်လ9ရက်နေ့တုန်းကလည်းရဲရရှိတယောက်ဟန်ဆောင်ပြီးတော့ဇိုင်ကိုသွေးဆောင်ဖျားယောင်းခဲ့မှုကြောင့်အစိုးရရှိနေတွေကစွပ်စွဲထားပါတယ်ဇန်ကိုအရမခေါ်ဆောင်မသွားခင်အချိန်တွေကလည်းသူဟာလူသက်ဖို့တွေးတော့ကြံစီနေတာလို့လည်းရှင်းနေတွေကပြောပါရယ်ဗုဒ္ဓနေ့ကဈာနာပွဲအတွက်မှာတော့ခရစ်စတန်ဆန်ရဲ့ရှင်းနေကသူ့အမှုတွေကိုထေတန်ပြည်တန်ကနေရှော့ပေါခွင့်ရဖို့ကြိုးစားတဲ့အနေနဲ့အပြစ်ကျူးလွန်ကြောင်းဝန်ခံပြောဆိုသွားပါရယ်ခရစ်စတန်ဆန်တက်ခဲ့တဲ့ Illinois တက်ဆိုပါကျောင်းသူကျောင်းသား4000ခွဲရှိတဲ့အထက်မှာတရုတ်ကျောင်းသူကျောင်းသား9000ကျော်ရှိတာဖြစ်ပါတယ်ခင်ဗျာ
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9303များလိုင်းဒိုမီတာ57 kHz 5885တို့အပြင်စနစ်တင်းတွေမှာလိုင်းနိုင်မီတာ190 kHz 1505လေးပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီမြန်မာပိုင်းရဲ့စနေနေ့ညနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြပြပေးသွားပါမယ်ရေပန်နဲ့အငင်းပွားမှုတွေရှိနေတဲ့တောင်တရုတ်ပင်လယ်ပြင်မှာဖိလစ်ပိုင်ငါးဖမ်းသင်္ဘောကိုတရုတ်သင်္ဘောတစ်စင်းကဝင်တိုက်မိခဲ့တယ်ဆိုတာကိုတရုတ်အစိုးရကအတည်ပြုပေမဲ့တိုက်ပြီးရှောင်ပြေးသွားခဲ့တယ်ဆိုတဲ့ဆွဆွဲချက်ကိုတော့ငင်းဆိုလိုက်ပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့ကဖြစ်ခဲ့တဲ့ဒီဖြစ်ရပ်မှာတိုက်မိတဲ့အချိန်ကြောင့် Reach Bank ခချွန်အနီးဖိလစ်ပိုင်ငါးဖမ်းသင်္ဘောနှိမ့်ုပ်သွားခဲ့ပေမဲ့လို့တရုတ်သင်္ဘောကလက်မကြည့်ပဲရှောင်ပြေးထွက်သွားခဲ့တယ်ဆိုပြီးဖိလစ်ပိုင်အစိုးရအာဏာပိုင်တွေနဲ့ဖိလစ်ပိုင်သတင်းတွေမှာဒေါသတကြီးတုံ့ပြန်ပြောဆိုနေကြတာပါအခုကိစ္စနဲ့ပတ်သက်လို့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေကလည်းအလေးနဲ့ထားတုံ့ပြန်ပြောဆိုတာမျိုးမလုပ်ဘဲရှိနေတဲ့တစ်ချိန်တည်းမှာဖိလစ်ပိုင်အများစုကတော့တရုတ်ရဲ့လုပ်ရက်အပေါ်အကြီးအကျယ်ဒေါသထွက်ကန့်ကွက်နေကြတာပါမနီလာမြို့မှာရှိတဲ့တရုတ်တန်ရုံကတော့တရုတ်သင်္ဘောဟာဖိလစ်ပိုင်ငါးဖမ်းသင်္ဘောကိုတိုက်မိခဲ့ပြီးတဲ့နောက်မှာဖိလစ်ပိုင်ငါးဖမ်းသမားတွေကိုကယ်ဆယ်ဖို့ကြိုးစားခဲ့တဲ့အကြောင်းဒါပေမဲ့လို့တခြားဖိလစ်ပိုင်ငါးဖမ်းသင်္ဘောတွေရောက်လာပြီးအန္တရာယ်ပြုမှာကိုစိုးရိမ်ရတဲ့အတွက်ထွက်သွားခဲ့ရပြီးတာဝန်မဲ့ရှောင်ပြေးသွားတာမဟုတ်ဘူးလို့တုံ့ပြန်ပါတယ်ဒါပေမဲ့ဖိလစ်ပိုင်ငါးဖမ်းသမား22ယောက်ကတော့သူတို့ကိုကယ်ဖို့ကြိုးစားခဲ့တယ်ဆိုတာမမှန်ကန်ကြောင်းနဲ့သူတို့တွေဟာပင်လယ်ပြင်မှာနိုင်နဲ့ချီကယ်မဲ့သူကိုစောင့်နေခဲ့ရပြီးနောက်ဆုံးဗီယက်နမ်သင်္ဘောတစ်စီးကသူတို့ကိုကယ်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။အခုဖြစ်စဉ်နဲ့ပတ်သက်လို့ဖိလစ်ပိုင်ကမ်းခြေစောင့်တပ်ကတော့စုံစမ်းစစ်ဆေးမှုတွေစတင်လှုပ်ဆောင်နေပါတယ်။မနီလာနိုင်ငံသားရင်းဝင်ကြီးတီယိုဒိုရိုလူစင်းကလည်းဖိလစ်ပိုင်ငါးဖမ်းသင်္ဘောနှိမ့်ယောက်သွားခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံကိုတန်တမာရေးအရာကန့်ကွက်ထားတဲ့အကြောင်းဒီသတင်းပတ်ထဲမှာပဲပြောဆိုပါတယ်။တရုတ်နိုင်ငံသားရေးဌာနပြောခွင့်ရကတော့အခုဖြစ်ရဟာပင်လယ်ပြင်မှာမတော်တဆဖြစ်လေရှိတဲ့တာမန်ဖြစ်ရတစ်ခုသာဖြစ်တယ်လို့ပြောဆိုထားပါတယ်ရှင်
။အမေရိကန်နိုင်ငံကနေအိန္ဒိယနိုင်ငံကိုတင်သွင်းနေတဲ့အမေရိကန်ကုန်ပစ္စည်း29မျိုးကိုကုန်သွယ်ခွင့်တွေတိုးကောက်သွားဖို့အိန္ဒိယနိုင်ငံကဆုံးဖြတ်လိုက်ပါတယ်။အိန္ဒိယဘက်ကအဲ့လိုခွင့်တွေတိုးကောက်သွားဖို့အတွက်ပြီးခဲ့တဲ့ကတည်းကကြေညာခဲ့ပေမဲ့ဒီအခွန်တိုးကောက်ဖို့ကိစ္စကိုမကောက်ဘဲအချိန်ကြီးရှည်ဆိုင်နေကြတာဖြစ်တယ်လို့သတင်းတွေကဒီကနေ့ဖော်ပြပါတယ်။အိန္ဒိယဆိုရာကအော်မွန်နဲ့ပန်းသီးတွေပါဝင်အမေရိကန်ကုန်ပစ္စည်းတချို့အပေါ်မှာတွင်းကုန်ခွန်တွေတိုးမြင့်ကောက်ခံသွားမယ်လို့ပြီးခဲ့တဲ့ဇွန်လကလေးကပြောခဲ့တာပါ။အိန္ဒိယရဲ့တန်မဏိနဲ့အလူမီနီယံတွင်းကုန်တွေပေါ်မှာအခွန်တွေတိုးမြင့်ကောက်ခံဖို့ကိစ္စကိုအမေရိကန်ဘက်ကကင်းလွတ်ခွင့်မပေးတဲ့အတွက်အိန္ဒိယအစိုးရဘက်ကဒေါသဖြစ်ခဲ့တယ်လို့လည်းဆိုပါတယ်။ ကမ္ဘာအင်အားကြီးဆုံးဒီမိုကရေစီနိုင်ငံတစ်ခုဖြစ်တဲ့ဒီအိန္ဒိယနဲ့အမေရိကန်ကြားကုန်သွယ်ရေးဆွေးနွေးမှုတွေလုပ်ပြီးဖြည့်ရှင်းနိုင်မယ်လို့မျှော်လင့်ခဲ့တာကြောင့်အိန္ဒိယဘက်ကကုန်သွယ်ကုန်တွေတိုးကောက်ဖို့ကိစ္စကိုအချိန်ချင်းရှုဆိုင်ခဲ့တာပါ။ဒါပေမဲ့လည်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအိန္ဒိယနိုင်ငံအပေါ်မှာကုန်သွယ်ရေးအထူးခံစား권ကိုပြန်ရုပ်သိမ်းဖို့အခုလအစောပိုင်းမှာဆုံးဖြတ်ခဲ့တာကြောင့်အိန္ဒိယဘက်ကလည်းအခုလိုပြန်ပြီးတော့လှုပ်လာခဲ့တာဖြစ်ပါတယ်။ကုန်သွယ်ကုန်တွေတိုးမြင့်ကောက်ခံတာကိုနောက်ထပ်ဆိုင်းငံ့သွားတော့မှာမဟုတ်ပဲကုန်သွယ်ကုန်အသစ်တွေကိုမနှက်ပြန်တနင်္ဂနွေနေ့ကစတင်ပြီးကောက်သွားမှာဖြစ်တယ်လို့စူရတာဝန်ရှိသူတူကိုကိုးကားပြီးတော့ The Economic Times သတင်းစာကဖော်ပြပါတယ်ခင်ဗျာ
ထိုင်းနိုင်ငံမှာအမေနဲ့ကွဲလာလို့သတိဆန်စေကူတာသူတွေနဲ့အန်နဝါဘေဒပညာရှင်တွေပြုစုစောက်ရှောက်ခံထားတဲ့ရေဝက်လေးတစ်ကောင်ကတော့အင်တာနက်ပေါ်မှာရေးပန်းစားနေပါတယ်သူ့ကိုနှုတ်တိုက်တဲ့ပုံတွေဘလို့ကူးဆိုက်ကြတယ်လဲဆိုတာတွေကိုလူမှုကွန်ရက်စာမျက်နှာပေါ်မှာဓာတ်ပုံတွေဗီဒီယိုတွေတင်တဲ့အခါလူကြိုက်များလာတာပါမာရီယိုပင်လယ်ပြင်ရဲ့မတီးလိုနာမည်ပေးထားတဲ့ဒီရေဝက်မကလေးက9လသမီးအရွယ်ရှိပြီဖြစ်ပြီးတော့အမေရိကန်ရေဝက်မျိုးဖြစ်ပါတယ်။သူ့ကိုဒီထိုင်းနိုင်ငံအနောက်မြောက်ပိုင်းခါဘီခရိုင်တဲကကျွန်းတစ်ခုနားမှာဧပြီလတုန်းကတွေ့ခဲ့တာပါ။အစပိုင်းမှာသူ့ကိုတခြားရေဝက်တွေကျက်စားတဲ့နေရာကိုပြန်လွတ်ပေးလိုက်ပေမဲ့သူကအဲ့ဒီရေဝက်တွေနဲ့မနေချင်ပဲနောက်ရက်ပိုင်းအတွက်မှာပဲသူတကောင်နဲ့ပြန်ပြီးတော့တွေ့ရပြန်တာပါ။အဲ့ဒီကစလို့အန်ဝါဘေဒသူတေတီတွေကသူ့စီကိုကရက်လေးနဲ့သွားပြီးအစာကျွေးပေးနေခဲ့တာပါ။သူတို့ကရေဝက်တွေရဲ့အစာနဲ့တူအောင်သွေးနွေးသရဝါတွေရဲ့နှုတ်ကိုရောတိုက်ပြီးတော့ပင်လယ်ရင်ကြီးကျွေးပါတယ်။တနေ့ကို15ကာလအထိအစာကျွေးရတယ်လို့သူ့ရဲ့ကျန်းမာရေးကိုလည်းဂရုစိုက်စောင့်ကြည့်နေကြတာပါရှင်
။တရုတ်သမားရှီကျင်းဖင်ဟာဒီနေ့မှကြာရောက်ခဲ့တဲ့သူ့ရဲ့အသက်66နှစ်မြောက်မွေးနေ့ကိုရုရှားသမ္မတဗလာဒီမီယာပူတင်နဲ့အတူကျင်းပခဲ့ပါတယ်။တရုတ်သမားရှီကရုရှားသမ္မတပူတင်ကိုသူ့ရဲ့ယင်းနေ့တဲ့မိတ်ဆွေတူအဖြစ်နဲ့သတ်မှတ်ထားတာလည်းဖြစ်ပါတယ်။ရုရှားသမ္မတပူတင်ကဒီသမ္မတရှီကိုမွေးနေ့လက်ဆောင်အဖြစ်နဲ့ရည်ခဲမှုပေးခဲ့တယ်လို့တရုတ်ဆိုရပိုင်းမီဒီယာတွေကဖော်ပြပါတယ်တရုတ်နိုင်ငံကထိပ်ပိုင်းကောင်းဆောင်တွေရဲ့ပုဂ္ဂိုလ်ရေးဘဝအခြေအနေအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးပြောဆိုတာတွေဟာတရုတ်နိုင်ငံမှာအလွန်ကိုရှားပါသလိုသူတို့ရဲ့ကိုယ်ရေးအချက်အလက်တွေကိုလည်းနိုင်ငံတော်ရှုတ်ဝတ်ချက်လို့သတ်မှတ်ထားတဲ့အတွက်သူတို့အတော်များများရဲ့မွေးနေ့ကြီးကြကိုလူထုကိုထုတ်ပြန်ကြေညာလို့တော့မရှိပါဘူးတရုတ်သမ္မတရှီနဲ့ရုရှားသမ္မတပူတင်တို့ဟာဒေသတွင်းအစည်းအဝေးတစ်ခုကိုတက်ရောက်ဖို့တာဂျီကစ္စတန်နိုင်ငံဒူရှန်ဘီမြို့ကိုရောက်နေကြပြီးတော့အဲဒီကဟိုတယ်တစ်ခုမှာသူတို့နှစ်ဦးဟာချန်ပိန်ကွက်တွေကင်မြောက်ပြီးတော့သမ္မတရှီရဲ့မွေးနေ့ပွဲကိုကျင်းပခဲ့တာကိုတရုတ်ဆိုရပိုင်းရုပ်သံကပြသခဲ့ပါတယ်ရုရှားသမ္မတပူတင်ကရေခဲမှုလက်ဆောင်ပေးတာကိုတရုတ်သမ္မတရှီကျင်းဖင်ကပြန်ပြီးတော့လက်ဖက်ကြောင့်လက်ဆောင်ပေးခဲ့တယ်လို့သတင်းကဖော်ပြပါတယ်ဒါပြင်တရုတ်သမ္မတရှီကျင်းဖင်ကမစ္စတာပူတင်ကိုကျေးဇူးတင်ကြောင်းပြောကြားခဲ့ပြီးတော့ရုရှားသမ္မတပူတင်ဟာတရုတ်နိုင်ငံမှာအလွန်ကိုရေပန်းစားလူကြိုက်များတဲ့သူဖြစ်တယ်ဆိုပြီးတော့လည်းပြောခဲ့ပါတယ်ခင်ဗျာ
ချစ်ကနေညပိုင်းနောက်ဆုံးရသတင်းတွေကိုမခင်ဖြူရဲနဲ့ကိုရန်နိုင်တို့ကပြောပြသွားတာပါရှင် VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါတော့မယ်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာရခိုင်လက်နက်ကိုင်အေအေအဖွဲ့နဲ့တိုက်ပွဲဖြစ်ပွားအပြီးမတင်ကားပွဲရလူ25ဦးကိုဖမ်းဆီးထားပြီးတော့ကြောက်တော်ရဲစခန်းမှာစစ်ဆေးဖို့အာဏန်ထားတဲ့အကြောင်းမြန်မာစစ်တပ်ဖက်ကပြောပါတယ်အဖမ်းဆီးခံရသူတွေဟာမြောက်ဦးမြို့နယ်ကြေးရွာတွေကမြို့တိုင်းရင်းသားတွေဖြစ်တယ်လို့လည်းဒေသခံတွေကပြောပါတယ်ဒီအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းထောက်နိုင်ကွင်းအိမ်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကြောက်ဆဲပြင်ကြေးရွာဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားပြီးမတင်ကားပွဲလူ25ဦးကိုဖမ်းဆီးထားကြောင်းတမတော်သတင်းမှပြန်ကြားရေးတွင်းမှုဗိုလ်မှူးချုပ်စွန်မင်းထွန်းကပြောပါတယ
်ကြောက်တော်ရဲ့အခြေစက်လားကျောက်ဆယ်တင်ကြီးရရှိတယ်အကျောက်ဆယ်တင်ကြီးရရှိမှာပဲကျွန်တော်တို့ကဖြည့်ဖြည့်တိုက်ပွဲဖြစ်ပွားတာရှိတယ်မနေ့ပိုင်းကနေပြီးတော့နေ့ကပိုင်းတော့ဖြည့်ဖြည့်တိုက်ပွဲဖြစ်တယ်ညနေပိုင်းတော့မှတော့ကျွန်တော်တို့နေမီလုံးကြီးဆောင်တဲ့အခါမှာကျောက်ဆယ်တင်ကြီးရအပြင်ဘက်မှာမတင်ကားပွဲ25ရောက်ဖမ်းပြီးရရှိတယ်အသက်အားဖြင့်တော့20 30အရွယ်လောက်ပြီပဲ
ဆွန်လ23ရက်နေ့ကဖမ်းဆီးရမိထားတဲ့သူတွေကိုလက်ရှိကျောက်တော်မြို့မှာရဲစခန်းမှာထိန်းသိမ်းထားပြီးတရားဥပဒေတိုင်းဆက်လက်ဆောင်ရွက်နေတယ်လို့ဘုံမှုချုပ်စွန်မင်းထွန်းကဆက်ပြောပါတယ
်။အဲသူတို့ဆစ်ဆီးကြည့်တဲ့အခါမှာတော့အဲ့ဒီနားလေးဒဝိုက်ကတော့60ကျင်းရတယ်ဒီလည်းမဟုတ်ဘူး။သူတို့ကတော့ကျွန်တော်ဖန်ဆီးချိန်ပေးပြီးဆစ်ဆီးနေတာရှိတယ်။ကျွန်တော်တရားဥပဒေတိုင်းဆက်လက်ဆောင်ရွက်ပါတယ်။၆တော်ကြီးကမှရှိနေရတာပုံလုံးကြီးကတော့အဲ့ဒီဘက်ပဲသွားမှာပေါ့။အခုလောလောဆယ်မှာတော့ကျွန်တော်တို့ဆောင်ရွက်ဆဲပဲရှိတ
ယ်။မြန်မာစစ်တပ်ကနေဖန်ဆီးထားတဲ့သူတွေကိုဆွန်လ14ရက်နေ့မှာကြောက်တော်မြို့မှရဲစခန်းကိုလွှဲပြောင်းပေးအပ်ခဲ့တာပါ။အဖမ်းဆီးခံထားရတဲ့သူတွေဟာမြောက်ဦးမြို့နယ်ရန်အောင်ပြင်ကြောက်ဆဲပြင်ကြာကန်စင်ဦးရွာနဲ့ကြောက်တော်မြို့နယ်ရှောက်ချောင်းကာပူရွာကသူဦးစုစုပေါင်း25ဦးဖြစ်ပြီးရခိုင်မျိုးနွယ်စုမျိုးလူမျိုးတွေဖြစ်တယ်လို့ကြောက်တော်ဒေသခံကိုကျော်လှမြင့်ကပြောပါတယ်
ခေါ်လာတဲ့လူတွေကတော့အကုန်လုံးရွာသားတွေဆိုတာပဲတည်င်းရတယ်
ကျောင်းစီမင်းရေရုံမြင့်ရေအိုးဒီဖက်ကလူတွေပါတယ်အဲ့ဒီဘက်ကလူတွေကနှစ်၄ခုကျောက်တော်မြို့နေဖားဘူးပြီးတော့ဒါတူကျူးဘောနှစ်ဆင်းကဥပေါ့သူတို့ကလည်းဒီရခိုင်မြို့နေစည်းမြို့လူမြို့တွေဖြစ်နေတော့ဒီဖက်ကလူတွေနည်းနည်းနည်းဆက်အာနေဆက်တည်ရှိနေတယ်လို့တူတယ်မြောက်မြို့နေမဲဆန္ဒနယ်ကပြည်နယ်လှုပ်တော်ကိုယ်စားလှယ်ဥထုံးသာစင်ကတော့အဖမ်းခံရကြောင်းသတင်းပို့ချက်ကိုလက်ခံရရှိကြောင် Leshi Pansi Cantata to the Chinego Tishipu. Chalk Dom Yuma Yezagango set to a Mimian Yama. Joseph Quimashi Jang Suvare.
Oh, Milomia, Domia, Takasimani.
Yakabinema, Yama Setana, Yakailanaga, and Puerto Jap, wanted at Sea Yipri Pagadre, Ayata Rile, in a Sennuine Suvi, Pansi Cayada, Yabia Lanivare. Mila Samba Nunga, Yetita Mune, Chalkan Gio Adre, Setagane, Wampa Peso Sisi Mudre. ပြေကမှုကြောင့်ရွာသားချအုပ်တည်ဆုံးသွားပြီးရှေးဦးတန်ရာရရှိခဲ့တယ်လို့ရွာသားရှေးဦးကလည်းဖမ်းဆီးမှုဖွဲ့ရေးယူခဲ့ပါတယ်ပြီးကြတဲ့မလပိုင်းတုန်းကလည်းမြောက်ဦးမြို့နယ်အောက်တကန်ကြေးရွာသား၅ဦးကိုလည်းအချမ်းဖက်မှုဥပဒေပုံမှန်90ဆမ်းမြင်းဆွဲနဲ့စစ်တွေမြို့မှာရဲစခန်းမှာအမှုဖွဲ့ရေးယူထားပါတယ်ဧပြီလ10ရက်နေ့ကလည်းမြောက်ဦးမြို့ကရဲတပ်ရင်တိုက်ခိုက်ခံရပြီးမြန်မာစစ်တပ
ကျန်းဖဲမှုဥပဒေပုံမှန်50ဆမြင်ဆွဲနဲ့တော်လကောင်းမတရားတဲ့ဆက်သွယ်မှုဥပဒေစခုနှစ်တည်းနဲ့တော်လကောင်းအမှုဖွင့်ရေးယူသမ်းမှုတွေရှိနေပါတယ်ခင်ဗျာနိုင်ငံအိမ်မှာရှင်ခုတော့ကချင်ပြည်နယ်တရင်ဖက်ဆဲအောင်မှာကချင်စစ်ပြေးစစ်ဆောင်တွေကိုနေရာရင်ပြန်ဖို့စီစဉ်နေကြမှာပဲအရေးပေါ်လိုအပ်နေစေတောက်တုံးရင်နဲ့စာနာရိတ်ခါတွေလူသားချင်းစာနာမှုအကူအညီတွေကိုပိတ်ပင်တားဆီးမှုမရှိ ွက်အစိုးရတာဝန်ရှိသူတွေဖက်ကအလေးနက်ထားဆောင်ရွက်ဖို့လိုတယ်လို့ကချင်လူမှုကောင်ဆောင်တွေကပြောပါတယ်။လက်ရှိမှာတော့ကချင်စစ်ဘေးဒုက္ခသည်တွေအရေးတောင်းဆိုဆန္ဒထုတ်ဖော်သူတွေကိုလည်းတရားစွဲဆိုထားတာပါ။ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကပြောပြထားပါတယ်
။ဟုတ်ပါတယ်မြန်မာစိုးရစစ်တပ်နဲ့ကချင်လူမျိုးရေးအဖွဲ့ KIO လောက်ခံကချင်လူမျိုးရေးတပ် KIA တို့အကြားမှာ2011ခုနှစ်ကနေစလို့ကချင်ပြည်နယ်တွင်တကြောပြန်တိုက်ပွဲတွေပြန်ပြီးတော့ဖြစ်ခဲ့လို့ကချင်ဒေသခံပြည်သူတွေသိန်းကျော်ဟာအစိုးရထိန်းချုပ်နယ်မြေကချင်လက်နက်ကိုင်အဖွဲ့ KIO ထိန်းချုပ်နယ်မြေနဲ့တရုတ်မြန်မာနယ်စပ်ကစစ်ဘေးဆစ်ဆောင်စခန်းတွေမှာခိုးလုံနေထိုင်ခဲ့ကြရတာ၈နှစ်တင်တင်ပြည့်သွားပါပြီ။ဒါပေမဲ့လို့ကချင်ဆစ်ဆောင်စခန်းတွေထဲမှာအရေးပေါ်လူအချက်အခက်ခဲတွေများစွာရှိနေတော့မယ်လို့ကချင်ဒုက္ခသည်လူငယ်ဦးဖြစ်တဲ့အင်ခွန်ကွမ်ဂျန်တော်ကပြောပါတယ
်အခုကျွန်တော်တို့ကနှစ်ပေါင်း၈နှစ်ကျော်လာတဲ့အချိန်မှာကျွန်တော်ရဲ့ LGBT ရဲ့တကယ့်လက်တွေ့ဘဝဟာအခက်အခဲတွေအများကြီးရှိတာဖြစ်တယ်အဲ့လိုအခက်အခဲအများကြီးရှိတဲ့ကျွန်တော်ရဲ့ဒီ LGBT ရဲ့လက်ရှိအခြေအနေကိုအနေထားကိုလည်းတခြားဆစ်ဆောင်မဟုတ်တဲ့ပြည်သူတွေနောက်ပြီးတော့အစိုးရတွေနားလည်ပြီးတော့ကျွန်တော်တို့ကိုအမြဲတမ်းကူညီပြီးတော့နော်ဆက်နေကြကျွန်တော်တို့ကိုအားကျွန်တော်တို့ကူညီပေးမယ်ဆိုရင်ကျွန်တော်တို့အများကြီးသက်တာရမှာပါလို့အဲ့လိုပဲပြောချင်ပါတ
ယ်အခုလိုမျိုးဆစ်ချောင်ပြည်သူတွေရင်ဆိုင်နေရတဲ့ဒုက္ခအခက်အခဲဘဝအခြေအနေတွေကိုကချင်တကြောပြန်ဆင်ရှင်းနေပြတဲ့အချိန်မြကြီးနားမြို့မှာကချင်ဆစ်ချောင်လူငယ်တွေကတရုတ်ဖို့တင်ဆက်ခဲ့ကြလို့မြကြီးနားမြို့နယ်ရဲမှုကတရားလူလုပ်ပြီးတော့ဥဆောင်သူကိုပေါ်လူနဲ့မဆိုင်နုပန်တို့ကိုရင်းစုစီပုံမှန်19နဲ့တရားစွဲဆိုထားပါတယ်ဒီလိုမျိုးမြကြီးနားမှာတရားစွဲဆိုထားတယ်လို့ပဲရန်ကုန်မှာလည်းစစ်ပွဲတွေရရင်ငြိမ်းချမ်းစွာဆန္ဒပြလူငယ်9ဦးကိုလည်းဗဘဲတန်းရဲစခန်းကတရားစွဲထားပါတယ်ဒါကိုကချင်ဒုက္ခသည်လူငယ်တွေဘက်ကအပြင်းထန်ရှုတ်ချကန့်ကွက်ပြီးတော့တရားစွဲဆိုထားတာတွေကိုအမြန်ဆုံးရုပ်ပေးဖို့ကိုတောင်းဆိုကြပါတယ်လက်ရှိကြုံနေကြရစေကချင်ဆစ်ဆောင်ပြည်သူတွေရဲ့ဒုက္ခတွေကိုပြည်သူတွေအစိုးရတွေနားကြားနိုင်အောင်မြင်သိနိုင်အောင်ရင်းကြရေးလူလားသူတွေဘက်ကဆစ်ဆောင်တွေရဲ့တကယ်ဖြစ်အမှန်တွေကိုထုတ်ဖော်ပြသခဲ့ကြတာလို့ကချင်ဒုက္ခသည်လူငယ်တို့ဖြစ်တဲ့ကိုအင်းခွန်ကွမ်ဂျန်တော်ကပြောပါတယ
် IDP ရဲ့ရှင်းနေပြဒီနေပါလေနေမှာကျွန်တော်တကယ်ပဲ IDP ရဲ့ဒီဘဝမှာကိုပေါ့နော်ခန်းစားချက်ကိုပြည်သူတွေအားလုံးညီအောင်ချပြတဲ့ဒီပြုတ်ဖို့ကြက်ဆက်ဖြစ်တဲ့အတွက်တော်ကိုတကယ်ပဲဒီသူတို့တရားမစွဲဘဲနဲ့လွတ်ပေးမယ်ဆိုတော့သူတို့ဒီရဲ့ဒီယုံကြည်မှုကလည်းပို့ပြီးတော့ရှိလာနိုင်တယ်ပေါ့အဲ့ဒါကြောင့်မို့နောက်ခါမှလည်းအဲ့လိုမျိုးခဏခဏဖန်ရှိတာမျိုးမလုပ်ဖို့အားလုံးကိုနေနေနဲ့တယောက်နဲ့တယောက်ရဲ့ခန်းစားချက်ကိုပို့ပြီးတော့ကြားနိုင်တဲ့အနေအထားကိုအစိုးရတောင်ရှိတဲ့လူတို့အားပေးတယ်လို့ကျွန်တော်အဲ့လိုပဲပြောချင်ပါတယ်ကျွန်တော်တို့ရဲ့ဆန္ဒကိုပို့ထုတ်တဲ့အချိန်မှာအဲ့လိုပဲပို့ထုတ်ခွင့်မပေးဘဲနဲ့ ဒီလိုခဏခဏပဲဖန်းနာစီရတယ်လုံနေမယ်ဆိုရင်တို့ဒီပြက်တနာကတော့ပို့ပြီးတော့ဆိုးလာနိုင်တယ်ပေါ့နောက်ပြီးတော့လည်းဒီအစိုးရပုံမှာကျွန်တော်တို့ရဲ့ယုံကြည်မှုကလည်းတစ်ချိန်ချင်းပို့ပြီးတော့ရုတ်သွားနိုင်တယ်ဆိုရဲဟောပြောချင်ပါတယ
်တစ်ဖက်ထိချုံနေပြီတွေကကချင်စီပင်းရှောက်ဒုက္ခတဲ့စခန်းတွေနဲ့အရေးပေါ်လူသားချင်းစာနာမှုအကူအညီတွေပေးနိုင်အောင်ကြိုးစားနေကြပေမဲ့စာဝတ်နေရေးနဲ့ရိတ်ခါလိုအပ်ချက်အခက်အခဲတွေကတော့ရှိနေတော့မယ်လို့ကချင်ပြည်နယ်စီပင်းရှောက်ပြည်သူများအားကူညီဆောင်ရှောက်ရေးကော်မတီ KACC ရဲ့ဥက္ကဋ္ဌတိခါတော်ရဆရာတော်ဒေါက်တာ Clamp Samson ကပြောပါတယ
်လိုအပ်ပါတယ်လိုအပ်တယ်ဆိုတာကတော့အခုဒီ6-9လောက်ကြာလာတဲ့ချိန်မှာနေတဲ့ကျွန်တော်တို့ရှယ်တာတွေမလုံးမချုံတဲ့ပြဿနာတွေအခုတို့မိုးများရင်မနေနိုင်တဲ့နေလို့မရတဲ့လေပိုင်းရင်မလင်းလို့မရတဲ့အစ်စ်ရဲ့အခြေအနေမှာရှိတယ်ပြီးရင်စားနပ်ရိက္ခာဘိုင်းကတော့ငကိုရက်နေဟိုရော့လာပြီဆိုတော့ဟိုကိုဒီ IDP တွေကကိုတိုင်ဟိုရှာပွေစားတော့ရတာကပုံများလာတာပေါ့။ကုညီတွေကတော့အရင်ကတော့အများကြီးနေသွားတာပေါ့။
တိတဲ့ချီဆစ်ဆောင်ခဲ့ကြရတဲ့ကချင်ပြည်သူတွေဘေးကင်းလုံခြုံစွာနဲ့နေရာရေးပြန်ပို့ဖို့ဆောင်ရွက်နေကြတာပါ။ဒေါက်တာ Clamp Samson ကပဲ
။ဆိုရဘက်က NRPC နဲ့ဒီချေးရွာရွေးတဲ့နေရာမှာကျွန်တော်တို့ပြန်ပြီးမှဟိုဆွေးနွေးဖို့ရှိပါတယ်။တချို့တော့ကျွန်တော်တို့ဒီဟိုအစင်တင်ဖြစ်တာတွေရှိနေပါပြီ။ဟိုပြန်တဲ့ဟာတွေလည်းရှိနေပြီဆိုတော့ဟို International ရဲ့ Assistant ဆက်လက်သွားဖို့ပဲလိုတယ်။
ဟုတ်ကဲ့
ခက်တာက international အဖွဲ့အစည်းတွေကလည်းဒီ KA နဲ့ဆိုရနဲ့ bilateral မထိုးမချင်းတို့ရဲ့ assets မရောက်နိုင်သေးကြတော့ဟိုနည်းနည်းကြံ့ကြောက်အောင်မလို့တော့ထင်တာပဲ
အိုးရစခွာထွက်ပြေးခဲ့ကြရတဲ့ဆစ်ချောက်ဒုက္ခတွေဒီနေရရင်ကိုကောက်ကောက်မွန်မွန်နဲ့ဘေးကင်းလုံခြုံစွာပြန်နိုင်ရေးနောက်ပြန်လဲအခြေချနေထိုင်မှုလုပ်ငန်းစဉ်တွေမှာဒုက္ခတွေဒီကိုယ်တိုင်ပူပေါင်းပါဝင်နိုင်မှုဒုက္ခတွေတွေနဲ့ဒုက္ခတွေဒီအရေးဆောင်ရွက်နေသူတွေကအခုကချင်တကြောပြန်ဆစ်ရှင်းနေပြည့်တဲ့အချိန်မှာတောင်းဆိုလိုက်ကြတာဖြစ်ပါတယ်ရှင
်မဆုံမွန်တင်ပြတော့တာပါရှင် VOA မြန်မာပိုင်းရဲ့စနေနေ့ညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်တင်ဆက်နေကြမြန်မာတခွင်အစီအစဉ်ကိုကြည့်ရအောင်ပါမြန်မာနိုင်ငံရဲ့မိုးရွာသည့်အတွင်းလမ်းတွေပေါ်ရေတက်လာသလိုပဲဒီအချိန်ရောက်ပြီဆိုရင်ကုန်စည်နှုန်းတွေလည်းမြင့်တက်လာတတ်ပါတယ်ကုန်စည်ပို့ဆောင်ရေးမှာဆိုရင်တန်စာခတွေလည်းအပြောင်းလဲဖြစ်တတ်ပါတယ်ဒီလိုကုန်စည်ပို့ဆောင်ရေးအပြောင်းလဲတွေကြောင့်ကုန်စည်နှုန်းတက်ရတာလို့လည်းပြောတဲ့သူကပြောပါတယ်ဒါပေမဲ့တကယ်တမ်းဒီအချက်တွေအပြင်တခြားအကြောင်းအရာတွေကလည်းကုန်စည်စင်းနှုန်းအထက်အကျကိုအဆုံးဖြတ်ပေးနိုင်တယ်လို့ဈေးကွက်ကျွမ်းကျင်သူတွေကပြောပါတယ်အပြည့်အစုံကတော့မြင့်မခသတင်းအေဂျင်စီကကိုပိုင်ထက်ကတင်ပြပေးထားပါတယ်ရှင်
ဒီရဲမှာကုန်စည်ပို့ဆောင်ရေးအတွက်ရေလမ်းရထားလမ်းတွေအပြင်မြို့တွေအလုံးကိုလွှမ်းခြုံနိုင်တဲ့ကားလမ်းတွေကနေကုန်တင်ရင်တွေနဲ့တည်ယူပို့ဆောင်တာကိုအဓိကအသုံးပြုနေကြပါတယ်။ကုန်စည်ပို့ဆောင်ရေးလောကမှာဆိုရင်အရင်ကကားစီးရေနေပါတာကြောင့်ပုံမှန်ပြေးဆွဲခဲ့ရပေမဲ့လက်ရှိမှာကုန်တယ်တွေကိုယ်တိုင်ကုန်တင်ရင်တွေပိုင်ဆိုင်လာတဲ့အပြင်ကုမ္ပဏီတွေကပါအစီးရေများစွာနဲ့ဝင်ပြေးဆွဲတဲ့အခြေအနေတွေရှိလာပါတယ်။ဒါအပြင်73စီဈေးနှုန်းမြင့်တက်တာတွေ၊ကုန်တင်ရင်တန်ဖိုးကြီးမြင့်တာတွေ၊လမ်းသဒ္ဒါကြီးမြို့ဝင်ကြီးတွေများပြားတာတွေ၊ရင်မောင်းရှပါတာတွေ၊ကုန်စည်အသွားပြန်မညီမျှတာတွေကြောင့်ကုန်စည်ပို့ဆောင်ကဈေးနှုန်းတွေမြင့်တက်ရတယ်လို့ကုန်တင်ရင်ပြေးဆွဲနေသူတွေကပြောပါတယ်။လက်ရှိမှာကုန်တင်ရင်ပြေးဆွဲသူတွေရင်ဆိုင်နေရတဲ့အခက်အခဲတွေနဲ့ပတ်သက်လို့လည်းအကယ်ဒမီကုန်စည်ပို့ဆောင်ရေးလုပ်ငန်းပိုင်ရှင်ဦးအောင်မျိုးသက်ကခုလိုပြောပါတယ်။
ကားတွေကကျွန်တော်အခက်အခဲရှိတယ်ကားသွင်းဖို့အခက်အခဲတွေရှိတယ်ကားတန်ဖိုးတွေကမြင့်လာတဲ့အပိုင်းတွေပါမယ်ဒါအနေနဲ့ကားတွေကြောက်လို့လည်းကျွန်တော်ခြူကြတဲ့အပိုင်းတွေပါမယ်နောက်စီစီ73စီစီကကျွန်တော်မှမြင့်ပြီးသုံးနေရတယ်တကယ်တမ်း73စီစီနောက်တစ်ခါကြောက်လို့ကျွန်တော်လမ်းကြီးတသားကြီးတွေကဖြေလျှော့ပေးသလောက်အကုန်လုံးဖြေလျှော့ထားတယ်ဖြေလျှော့ထားတဲ့အခါကြောက်လို့ကျွန်တော်တက်တာလားနည်းနည်းပပပေါ့တကယ်တမ်းကြောက်လို့ဒီလမ်းကြောင်းနိုင်ရကျွန်တော်တို့ကကုန်စီပို့ဆောင်ရေးလမ်းကြောင်းကအတော်အပြန်ဆိုတာရှိတယ်အတော်မှတခါတည်းဒါအများကြီးအပြန်ညကုန်မရှိဘူး။ဒါကြောင့်အပြန်ကကုန်တာအများကြီးအတော်ကကုန်မရှိဘူး။အဲ့တော့အဲ့ level နှစ်ခုညီမှကျွန်တော်ကအဆင်ပြေတာ။အဲ့လိုမျိုးပဲနဲ့ဒီဘက်ကထွက်မယ်ဥမာတကြားထွက်မယ်တကြားတင်ဖို့ရွယ်ကားလိုတယ်အတင်းထွက်တယ်။ဟိုဘက်ကပြန်ဆင်းစရာမရှိရင်ကျွန်တော်ကဒီဘက်ကတန်တာတက်လာပါ။အဲ့တော့ဟိုဘက်ကများမယ်ဆိုရင်ဟိုဘက်ကတန်တာကတက်လာမယ်။သဘောတရားဒီသဘောတရားနဲ့တော့တက်ဆိုင်တယ်
တေယူပို့ဆောင်ရေးစရိတ်တွေမြင့်တက်တာမို့ကုန်စည်နှုန်းတွေပါလိုက်တက်ရတယ်လို့ကုန်တယ်တွေကပြောပေမဲ့လည်းကုန်တင်ရင်ပြေးဆွဲသူတွေအနေနဲ့လက်ရှိမှာတော့တွက်ချေကြိုင်အောင်ပြေးဆွဲနေရတယ်လို့ပြောကြပါတယ်။အဲ့ဒီအကြောင်းနဲ့ပတ်သက်လို့လည်းဦးအောင်မျိုးသက်ကခုလိုဆက်ပြောပါသေးတယ
်။ခုနကပြောလို့ကုန်စည်နှုန်းတက်တယ်ကုန်စည်နှုန်းတက်တယ်ဆိုတော့ကုန်စည်နှုန်းတက်တယ်ဒါပေမဲ့ကာသမာကုန်စည်ပို့ဆောင်ရေးလုပ်တဲ့ကာသမာကိုမေ့ကြည့်တာကြိုက်လားဆိုတော့မကြိုက်ဘူး။အဲ့ဒီမှာလူတွေကနားလည်မှုလွဲတာက dan sangat terlu kongsian untuk ada dan sangat terlu kongsian untuk ada dah jenuh dua nak guru dia oh sih ni cakap no terlalu dan sangat kapal apa tapi jenuh kongsian untuk ada amnya aibeh.
၂၀၁၆ခုနှစ်အတွင်းတော့ကမြန်မာထိုင်းနယ်စပ်မြို့ဖြစ်တဲ့မြောက်ရီမြို့မှာရေကြီးရေရှမ်းလာပြီးဖြစ်ခဲ့တာကြောင့်နှစ်ပတ်လောက်ကြာအောင်လမ်းပိတ်သွားခဲ့ပြီးအဝေးပြေးကုန်စည်ပို့ဆောင်ရေးလုပ်ငန်းလုပ်ကိုင်နေသူတွေအခက်တွေ့ခဲ့တဲ့နှစ်တစ်နှစ်လည်းဖြစ်ပါတယ်။တကြံကာလနောက်ပိုင်းကုန်စည်လိုအပ်ချက်ကြောင့်လက်ရှိမှာကုန်စည်စီးဆင်းမှုကပုံမှန်အခြေအနေပဲရှိနေတယ်ဆိုပေ
ကျွန်တော်တို့ကတော့ဒီကိစ္စကိုဟိုကိုကိုနိုင်ငံကခုလိုပြောပါတယ်မမနော်ထွန်ဖို့ကြောင့်တက်တာမဟုတ်ပဲနဲ့တို့ရဲ့တဘာဝဘေးအန္တရာယ်ဒီဟိုလားတို့ရဲ့ဒီဝယ်လိုအားနဲ့ကြောင့်လိုအားအစ်စပိုးကိစ္စဒီလိုပေါ့နော်ဒီအဲ့ဥစ္စာတွေကြောင့်ဒီနောက်သေးကစားတဲ့ကိစ္စတွေပေါ့နော်အဲ့ကြောင့်တို့ကဒီ ဟိုအသေးတက်တဲ့ဈေးကြတယ်ဆိုတာဒါတို့ရဲ့တဘာဝတို့ရဲ့ထရန်စပို့နဲ့မဆိုင်ဘူးတို့ဆန်သေးတယ်ဒါကြီးတဲ့ချိန်မှာဦးတို့ထရန်စပို့ဈေးကဒါပဲလောင်းမှမရှိဘူးအခုတို့ဆန်သေးကြတဲ့ချိန်မှာဦးတို့ထရန်စပို့ဈေးကဒီဈေးနှုန်းပဲဦးတို့မှာထရန်စပို့ဈေးဆိုတာတို့ရောင်းမဲ့တအားကောင်းလာလို့ဟုတ်လားဦးတို့ကားနဲလာတယ်ဆိုရင်ထရန်စပို့
จัดๆก็แย่ล่ะหรอล่ะอาโกไม่ใช่กูก้าเนี่ยป่นน่ะเองทรวงโตจัดๆก็จ่าเนาะถ้าตบาวะเล็กสิมาเลยตันสาก็เนี่ยป่นมันอันใดไม่ผิดไปขุถะย่อตัวเองเลยกงตินเย็นนี่ปี้ซ้วยไหนเนาะมันไม่หุบรู้อุกุโกไหนก็เสร็จเปล่าไปดิตันสาก็อูกูอ่ะโหโหลขอแม้สุดแล้วที่ป่นมันแม้ป่ะพี่ว่าได้ล่ะตันสาก็ยางกูหมดจะ 6 ตองรอบสิอูงาตองกวยรอบไปสิเนาะตะแทงบ่แต่แม้ไอ้อ่ะเราอุไหนอ่ะโหด่าคันมั้นจริงเนี่ยเปล่าไล่ออกมาเนาะตันสาก็เราป่นมันเลย ပြောင်းလဲရတိတ်မရှိဘူးဘာလို့ကုန်စီအတွက်ရှိမှုနဲ့ဒီဟိုလက်ရှိပြေးဆွဲတဲ့ဥစ္စာတွေကဘောနော်တိတ်ဒီတဲ့တန်တာကကြာသွားတယ်ကားတွေကမှပြေးဆွဲနိုင်တော့ရက်သားမှာတော့ဘူးဦးရင်ပိုင်ရှင်မှာလဲကြိုက်လားမကြိုက်ဘူးရင်ပိုင်ရှင်တွေမှာလဲဟိုမချုံးလို့တမယ်ပဲတွားလဲပြေးဆွဲနေရတယ်ဘောနော်အဲ့တော့ဒီအားတော့ဒီကာလမှာတော့ရင်ပိုင်ရှင်နဲ့အခက်ခဲနေပဲကုန်စီပို့ဆောင်ရင်လောကတဲ့ဒါ
ကုန်တင်ရင်တွေအနေနဲ့စားတောက်ကုန်အဝိအထည်စောက်လုပ်ရေးပစ္စည်းလျှက်စစ်ပစ္စည်းစက်သုံးစီစက်ရန်နေရာကြီးတွေအထိနေဆက်ဂိတ်တွေကုန်စည်တိုင်းတွေနဲ့ပြည်တွင်းကမြို့ကြီးတွေအနှံအထိကိုတည်ယူပို့ဆောင်ပေးနေတာပါတနင်္ဂနွေလုံးမှာကုန်စည်တည်ယူပို့ဆောင်ရေးလုပ်ကိုင်နေတဲ့ကုန်တင်ကအစီးရေ၃သိန်းကျော်လောက်ရှိနေပြီးကုန်စည်စီးစစ်မှုနဲ့ကုန်ပစ္စည်းရရှိတဲ့အခြေအနေတွေလိုက်အဝေးပြေး
မြန်မာတခွင့်အစီအစဉ်ကိုထုတ်လွှင့်ခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ Asia Set 7ကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကို Intel Set 17နဲ့ Mia Set 3တို့ကနေဂျွန်လ3ရက်နေ့ကနေစပြီးတော့ပြောင်းလဲထုတ်လွှင့်ပေးနေပါတယ်။စာလုံးပေါင်းတွေကတော့ INTEL SAT 17နဲ့ MEA SAT 3တို့ဖြစ်ပါတယ်။ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီနဲ့9နာရီခွဲအထိထုတ်လွှင့်ပေးနေတဲ့ VOA မြန်မာပိုင်းရဲ့ရုပ်သံထုတ်လွှင့်ချက်တွေကိုတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်သလို VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်တာရှင်များရှင်။VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ကျွန်းလ15ရက်စနေနေ့ညဖက်9:30အစီအစဉ်တွေကိုစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925နဲ့30နှစ်အပြင်လိုင်းလံမီတာ190တို့ကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့တရိုက်လေးလိုင်းအလဲပါထုတ်လုပ်သူမဆုမွန်းတဲ့သူကိုအောင်လွင်ဦးတို့အစီအစဉ်တင်ဆက်ထားတဲ့တရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်နိုင်ကြပါပါရှင
်။မင်္ဂလာပါခင်ဗျာဒီနေ့တရက်လေးလိုင်းစီစဉ်မှာတော့မြန်မာစာတင်ယွန်းညွန့်နဲ့ကဒီမဲခွေရဲ့လက်ဆောင်ကဗျာနဲ့ပတ်သက်လို့ပြောစရာဖြစ်ခဲ့ရတဲ့အခြေအနေနဲ့ဒီအများပြည်ဆိုင်ရာမူဝါဒတွေကိုဘယ်လိုပုံစံနေနဲ့ဆုံးဖြတ်နေတယ်လဲဆိုတဲ့အပေါ်မှာမေခွန်းထုတ်စရာဖြစ်ခဲ့တာတွေကိုဆွေးနွေးသွားမှာပါဒီအထမရမြန်မာစာတင်ယွန်းညွန့်နဲ့မှာပါတဲ့မဲခွေရဲ့လက်ဆောင်ကဗျာကိုဒီကျမ်းမာရေးရှုထောင့်ရေးမတင့်တော်ဘူးဆိုပြီးဖြုတ်လိုက်တဲ့အကြောင်းသတင်းတွေထွက်ပြီးတဲ့နောက်မှာပဲဒီဝေဖန်တယ်နေလဲတော်တော်ကြေကြေလောင်ထွက်ပါတယ်ဒါမှမဟုတ်ဒီစံတင်ယွန်းညွန့်နဲ့မှာပြန်ထည့်မယ်ဆိုပြီးပညာရေးဝန်ကြီးဌာနကတော့နောက်ပိုင်းမှာကြေညာပါတယ်ဆိုတော့ဒီပညာရေးကဏ္ဍအပအဝင်မြန်မာနိုင်ငံမှာဒီအရေးကြီးတဲ့ဒီမူဝါဒရေးရာကိစ္စတွေကိုဘယ်သူတွေကဘယ်လိုပုံစံနေနဲ့စဉ်းစားဆုံးဖြတ်နေသလဲဒီလူပုဂ္ဂိုလ်တူတူယောက်ချင်းစီရဲ့သဘောထားအမြင်တွေကလွှမ်းမိုးနေသလားဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားဖို့စီစဉ်ထားပါတယ်ဟိုပင်နိုင်ဆွေးနွေးဖို့အတွက်ကိုဒီပညာရေးလောကနောက်ဒီသင်္ဆာလောကပုဂ္ဂိုလ်နှစ်ဦးဖိတ်ကြားထားပါတယ်တူဦးကတော့ကျွန်တော်တို့မန္တလေးရနာဘုံတက္ကသိုလ်ဆရာများတမကဥက္ကဋ္ဌဦးသူတာဖြစ်ပါတယ်နောက်တူဦးကတော့သင်္ဆာဆရာဦးစီရသူပါဆိုတော့ကျွန်တော်အရင်ဆုံးအနေနဲ့ကတော့ဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ဟိုအချင်းချင်းသုံးသက်ချက်အနေနဲ့သိကြပါတယ်အခုဒီမဲခွေဒီလက်ဆောင်ကဗျာကိုတော့ဟိုကျမ်းမာရေးရှုထောင့်ရမသိတော့ဘူးဆိုပြီးအစောအိမ်မှာဖြုတ်လိုက်တာရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဆရာဦးသူတာဒီဆုံးဖြတ်ချက်ကအမှန်ကန်တဲ့ဆုံးဖြတ်ချက်တခုဟုတ်မဟုတ်ဘလို့အမြင်ရှိလဲခင်ဗျာ
အဲ့တော့နံပါတ်၁ပေါ့နော်ဒီကအစောကဟိုနံပါတ်၁ပါဆက်ရဆိုဝန်ကြီးဌာနနေရောမြခွေရတရားကိုအထမရမှာပြန်ဆန်းတာလေအဲ့တော့ဖြုတ်တာဘာကြောင့်ဖြုတ်လဲဆိုတော့ကျမကြီးရှိတော်ကကျမကြီးဌာနနဲ့ဂျိုင်းကြီးရုပ်သက်ပြီးတော့နေပြီးတော့ဒီကဝန်ကြီးဌာနကိုဒီကရမခဲ့ဘူးဆိုပြီးပြောတယ်အဲ့တော့ဒီကဝန်ကြီးရတဲ့တရားကိုဖြုတ်တယ်ဒါကျွန်တော်ကနေဦးပြရတာပေါ့အဲ့တော့ကျမကြီးဝန်ကြီးဌာနတော့ဒါကျမကြီးကကျွန်တော်ဖြုတ်တယ်ဆိုတော့ဟုတ်ပြီဟိုဘလောက်ရှိကျွန်တော်ကျွန်းကြီးကတည်းကနော်အဲ့တော့ဒီလူ awareness တော့ကလာဒီအနေနဲ့ပြီးတော့ဒါမျိုးတွေမလုပ်ခွင့်နဲ့ကျွန်တော်တို့ပညာရေးဝန်ဌာနမှာအထူးသဖြင့်မူဝါဒကိုတစ်ခုချပြီးတော့ဒီသုံးလေးနဲ့ပြန်ပါဘောနော်မင်းကြီးတစ်ခုပြီးတစ်ခုကြောင်းအဲ့တော့ဒီလူကြီးတော့မှအပီရီယက်ဒီဘန်ဘာညာဆက်မကြောင်းဒါဝန်ကြီးဌာနအနေနဲ့မဖြစ်တဲ့အခြေအနေပေါ့နော်ဥပမာဒီကြမ်းများကျွန်တော်တို့လည်းတင်တယ်အဲ့တော့သူကဘာလို့လဲဆိုတော့မေတ္တာပို့သတ္တဝါဒီသတ္တဝါကိုပေါ့အောင်ပြရပြမင်းကြီးပဲနဲ့ပေါ်ရည်ရည်ဒီဆက်လက်ကြရားကြီးချုပ်တဲ့နယ်ဆိုတော့သူတို့ရောက်ရဲ့အကြံနဲ့လုပ်တယ်ဆိုတော့ဒါအင်ဂျန်ကဆက်ရက်ဆရာတော်ဘောနော်ဒီနယ်ရုံဒီဌာနရဲ့လေဒီကကိုမူဝါဒတိကျတဲ့မူဝါဒမရှိဖြစ်တဲ့တိကျတဲ့မူဝါဒဖြစ်တဲ့ကျွန်တော်တို့ဟိုဘောနော် NSC ပေါ့နော်အဲ့တော့ NSC အကောင့်ထဲပေါ်ရင်ဒီပြဿနာဖြစ်လာမှာမဟုတ်ဘူးကျွန်တော်တို့အဲ့တော့ဒါတော့တော်လေးစိတ်မကောင်းစရာဖြစ်တယ်ပေါ့နော်အခုဒီညာရေးဝန်ကြီးကလာပြန်ပြီးတော့ဝေဖန်တယ်ကြတော့မှတက်တမရမ်းမှဆယ်နားမှပြန်ချက်မယ်သူကြီးပြောတယ်ဒါရီယာဟိုပါပေါ့နော်ဒီဌာနအတွက်လည်းလုံးဝပုံကြည့်ဖို့မကောင်းဘူးဟုတ်ကဲ့ဟုတ
်ကဲ့ဆရာဦးစီရဲ့သူအမြင်ရောခင်ဗျအခုဒီကဗျာကိုအစောအိမ်မှာတော့ဖြုတ်မယ်ဆိုပြီးဖြစ်တယ်နောက်ကျတော့ဒီဆယ်တင်ညွန်းနဲ့မှပြန်ထည့်မယ်ဆိုပြီးဖြစ်ပါတယ်ဆိုတော့ဒီလို့ဆုံးဖြတ်ချက်တွေနဲ့ပတ်သက်လို့ဒီဆရာဦးသူတို့ကတော့ဒါဟိုပြောမယ်ဆိုရင် consistent မဖြစ်ဘူးပေါ့နော်ရှင်းအောင်မညီတဲ့သဘောမျိုးတွေတွေ့ရဆိုဆရာသူဦးသူတို့ကတော့သူ့အမြင်ကိုဆွေးနွေးတော့ပါတယ်ဆရာဦးစီရဲ့သူအမြင်ရောခင်ဗျာဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့ဘယ်လိုသဘောထားရှိလဲ
သူကတော့အခုကတော့ဝက်ရှိဝက်ရှိပဲပြောမှာပေါ့နော်ဟိုအခုပြုတ်လိုက်ပြီးခဏနေကြတော့ပြန်ထည့်လိုက်ဆိုတဲ့အခါကျတော့ဟိုဟိုလူတွေဝိုင်းကြောမှလုတ်တဲ့ဟာမျိုးဖြစ်နေတယ်ဒါပေမဲ့အဲ့လူတွေဝိုင်းကြောလို့လုတ်တယ်ဆိုတာလဲကျွန်တော်တို့ကကျေးဇူးတော်တင်တာပေါ့လေဆိုတော့ဒီမှာတွေ့တွေ့လိုက်တာတော့ဟိုဥဇော်သေးပြောတဲ့စကားရောဒီဆရာမောင်ခင်မင်းတနုဖြူတို့ဘာလို့ပြောတဲ့ဟာတွေရောကြည့်လိုက်တဲ့အခါကျတော့သူကဟိုဟိုကျမကြီးဟိုရှူတော့ကနေပြီးဖြုတ်လိုက်တယ်ပေါ့လေကျမကြီးရှူတော့ဖြုတ်တယ်ဆိုရင်တကယ်တမ်းကျမကြီးဟိုဒီစာကထိခိုက်သလားပေါ့လေဒီလူရဲ့ဒီလူငယ်ရဲ့ကျမကြီးအကျင့်တွေပေါ့လေအဲ့အရာတွေကပြည့်စုံလားအဲ့လိုမျိုးသူတေသနာလုပ်ထားတဲ့အချက်တွေပေါ်တော့အခြေခံတာမဟုတ်ဘူးပေါ့လေအဲ့တော့ဟို evidence based policy making ပေါ့လေဒီဆက်လက်ပေါ်အခြေခံပြီးမူဝါဒချမှတ်တဲ့ဟာဒါမျိုးတော့မဟုတ်ဘူးပေါ့နော်နောက်တစ်ခုကတော့မူဝါဒချမှတ်တယ်ဆိုရင်ဒီ stakeholder လို့ခေါ်တဲ့ဟိုသက်ဆိုင်တဲ့လူတွေပေါ့လေဒီ အရေးကြီးတဲ့ပုံကိုယ်ပေါ့နော်ပါဝင်ပတ်သက်တဲ့ပုံကိုယ်ပါဖို့လိုတယ်အဲ့ဒါကြတော့လေမြန်မာသားတင်ရောမှာပါတဲ့အဖွဲ့မှာပါတဲ့ဆရာတွေမသိဘဲနဲ့ပြုတ်ပလိုက်တယ်ဆိုပြီးတော့လေကျွန်တော်တို့ဒါဆရာမောင်ခင်မင်းတို့သူကပြောတာကြားလိုက်ရတယ်ဆိုတော့အဲ့တော့တက်ဆိုင်တဲ့လူတွေလည်းတိုင်နေတာတော့မဟုတ်ဘူးပေါ့နော်အဲ့ကကြတော့ပြောရရင်တော့ဒါကတော့ကောင်းတဲ့ချက်တော့မဟုတ်ဘူးပေါ့လေအဲ့တော့ဘာလို့ကောင်းရလဲဆိုတော့ဒီမေကွေဖြစ်လိုက်တဲ့အခါကျတော့ကျွန်တော်တို့ဒီမှာဖြစ်နေတဲ့မူဝါဒဆက်မှတ်ရေးကိစ္စတွေမှာဘာတွေဖြစ်နေလဲပေါ့နော်အဲ့ဒါလေးကိုတော့ဒီဘာလို့ပြလိုက်တယ်ဆိုတော့ဖြစ်သွားကြတာပေါ့ဟုတ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးသူတာကိုခင်ဗျဟုတ်ပါတယ်ဒီဟိုဆရာဦးစီရဲ့သူရှင်ဟိုထောက်ပြတယ်လို့ဒီမဲခွေကပြားနဲ့ပတ်သက်လို့ဒီသမနာယုံပြောဝင်ရဒီဥစော်သေးကဟိုသတင်းစာရှင်းလင်းပွဲမှာမေခွန်းကိုဖြေတော့မှပဲလူတွေပိုတိသွားတာပေါ့နော်ဆိုစောပိုင်းမှာတော့လူတွေကတိတော့မသိဘူးဆိုတော့ဒီနေရာမှာလည်းဒီလူပုဂ္ဂိုလ်တူတယောက်ကအကြံပြုတာစရဲဆိုပြီးဥစော်သေးလည်းပြောသွားပါတယ်အသေးစိတ်ကတော့တိတ်ဟိုဟိုအများပြည်သူဟိုလည်းရှင်းမပြတော့မသိရဘူးဆိုတော့ဒီပညာရေးကဏ္ဍပါဝင်ပေါ့လေလက်ရှိမြန်မာနိုင်ငံမှာဒီအများပြည်သူနဲ့ဆိုင်တဲ့ကိစ္စတွေမှာဒီလိုမျိုးတူတူယောက်သဘောထားအမြင်နေနဲ့ပဲဆုံးဖြတ်နေသလားအခုဆရာဦးသူထတော့လက်လမ်းမြည်သလားဆိုပညာရေးကဏ္ဍမှာရောဘယ်လိုပုံစံနေနဲ့ဆုံးဖြတ်ပြီးတော့ချမှတ်နေကြလဲ
အဲ့ရဘောပညာရေးကဏ္ဍမှာလည်းအဲ့ဒါပဲကျွန်တော်တို့ကဘဝရာရှိပြီးတာကျွန်တော်တို့2016မှာဒီမှာမှကျင်းပထားပြီးတာ NUST ပေါ့နော်မြန်မာနိုင်ငံမြန်မာပြည်သူတပညာရေးဘဝရာမဟာဗျူဟာစီမံရေး2016အကောင့်ထဲပေါ်မှာအဲ့ဒီမှာအသေးစိတ်လောရမယ်တည်နေပါတယ်အခြေခြေခံကဏ္ဍပြင်းပညာကဏ္ဍစိုက်ကြည့်တမှုပညာဦးစီးကဏ္ဍဒီကဏ္ဍတွေနဲ့နောက်ပြီးတော့အဲ့မှာဆက်ပြီးဖွဲ့သွားမယ်ကျွန်တော်တို့ဒီနေ့နန်းကော်မတီတွေမူတာမူဝါဒပညာရေးမူဝါဒကော်မရှင်အဲ့ဒီလောရမှာဒါရင်းကိုမဖွဲ့ဘဲနဲ့သူကသူ့လုံးစင်တာတစ်ခုတည်းဟုတ်ပဲတမှုတယောက်ဆက်လုပ်ကြတယ်ဒီကိစ္စမှာဖြစ်တာအဲ့တော့အစိုးရပြောတယ်လို့ပြောကျွန်တော်တို့ညာတင်ရုံးနန်းကော်မတီကထားတင်တဲ့လည်းမတူဘူးကွာအဝင်ကြီးအဆုံးဖြတ်ကြံဝင်ကြီးဌာနလောက်အောင်ဟုတ်ပြီအဓိကလောက်မှာကျွန်တော်တို့နံပါတ်1လောက်မှာဒီလူမျိုးတန်းရေးဆွဲရေးကော်မတီအနေနဲ့ဒီဘာသာရဲ့အနေနဲ့ကိုဒီပုဂ္ဂိုလ်တွေပြည်ဆရာရှင်တွေနဲ့တိုင်ပင်ဆွေးနွေးရမယ်အစောကပြောတယ်လို့ပြောကျွန်တော်ရေးရှင်ဒုက္ခပြောတယ်ဒါတော့သူစီကျွန်မရေးရှိတော့ပုံပြီးတော့တင်ပြရတဲ့အားကိုဒီရဒီဖုန်းဖြတ်လိုက်တယ်ဆိုတော့အဲ့တော့သူလာဝင်ကြီးမှာတိတုံးတယောက်ဆွဲရတဲ့ဘောရဲ့စိတ်ဆန္ဒကိုဥထောင်ပြီးလုပ်ရတဲ့ဒီလိုမျိုးအမှားတွေဖြစ်လာတာပေါ့နော်။ဒါတော့ကျွန်တော်မြန်မာပြည်ညာကြီးမှာတော့အလားအလာစိတ်မကောင်းဘူး။ဒီလိုမျိုးတွေမှာတော်ပြီးရတာပေါ့။မူဝါဒတွေကိုလည်းဒီလိုမျိုးမရှိဘူး။ဒီမှာကျွန်တော်တို့ဒီနေ့ဖြစ်တဲ့တော့ကြာကိုကြည့်ကြတဲ့ခဏမရှိဘူးပြောတယ်။ရှိနေကြတယ်။စားထွက်ပြီးကျွန်တော်ပြည်ညာကြီးမြန်မာနိုင်ငံမှာ၆ပြည်နဲ့မနေဘူး။ကျွန်တော်ဟိုထွက်လိုက်တင်းနဲ့ထုံးလိုက်ပြန်တင်းနဲ့အဲ့လိုမျိုးဖြစ်တာဆိုတော့ဒါကမဲခုတစ်ခုရဲမှာမဟုတ်ရှိမှလည်းအများကြီးရှိတယ်။ဒါကြောင့်ကျွန်တော်တို့ဒီလိုနဲ့မူဝါဒဆက်အောင်ဘယ်လိုလုပ်မလို့ဒါကိုတော်တော်အထင်ကြောင်းရမယ်။ဒါနဲ့အစိုးရအဖွဲ့ကြီးမှရှိတဲ့အကြီးအကဲတွေလည်းဒါကိုပြောရမှာပေါ့နော်။အဲ့ဒါမှသာဆင်ခြင်မှာပါခင်ဗျာဟုတ်ကဲ
့။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဆရာဦးစီရသူရေဒါတော့အခုဆရာဦးတုတ္တရတော့ဒါသူအကျွမ်းတဝင်ရှိတဲ့ပညာရေးကဏ္ဍမှာဖြစ်နေတဲ့ကိစ္စတွေသူကထောက်ပြသွားတာပေါ့နော်။ဆိုတော့ကျွန်တော်ဒီတခြားလက်ရှိဒီမြန်မာနိုင်ငံမှာအများပြည်သူနဲ့ဆိုင်တဲ့တခြားကိစ္စတွေမှာရောဒီလိုမျိုးတူတူယောက်ကသဘောထားအမြင်မျိုးတွေနဲ့ဆုံးဖြတ်နေတဲ့အလေးထားတွေကဘလောက်များချက်ချက်ပြန့်ပြန့်ဖြစ်နေလဲဆရာဦးစေစု
။ရတော့အခုဒီအမှုကတော့ဒါကျွန်တော်တို့ဒီလိုဖြစ်လိုက်တာအကောင်းသွားတာပေါ့။အဲ့တော့ကျွန်တော်မြင်ရတော့ဟိုဒီအမှုကတော့ဟိုရေခဲဟိုဒီရေခဲမှာမျောနေတဲ့ဒီရေခဲတောင်ရဲ့အဆုံးပေါ့လေ။ကျတော့အဆုံးအဖိတ်လေးကနည်းနည်းလေးပဲရှိနေပြီခုအောက်ထဲမှာရေခဲတောင်ကြီးကဒူးနေရှိနေတာ哦အဲ့တော့ဒီမှုတစ်ခုဖြစ်တယ်ဆိုရင်ဒါမျိုးမှုတွေကဒါနေတဲ့ဆုံးမှာဖြစ်နေမှာပဲဒါအတေကြပဲပေါ့လေပြီးတော့ပညာရေးအကြောက်ရဲ့သူကဒီမြမရင်ကျေးမှုပေါ့လေနိုင်ငံချက်စိတ်ပါညာဖန်တီးပေးရတဲ့ဒီကလေးကိုလူငယ်တွေမြေတော်မြောက်ပေးရတဲ့နေရာမှာဖြစ်တဲ့မူဝါဒဖြစ်တဲ့အတွက်ဒီလိုနေရာမျိုးမှာဖြစ်ပြီဆိုရင်တော့ကျန်တဲ့နေရာတွေမှာတောက်လျှောက်မှားနေမယ်ဆိုတော့ကျွန်တော်တို့ဒီစားလို့ရတယ်ပေါ့လေအဲကျွန်တော်ပြောချင်တာကတော့ဒီမှာအခုပြန်ပြီးတော့ဟိုတူးတယောက်ကပြောလို့ဒါကိုလှုပ်လိုက်တယ်အဲလှုပ်လိုက်တဲ့အခါကျတော့ဒါကတောက်လျှောက်ဒီလိုမျိုးရွေးသွားတယ်ဆိုရင်စနစ်ကမခိုင်းလို့ဖြစ်ရတာပေါ့လေတကယ်တော့စနစ်ကဟိုအဲဒီဘက်ကတော့သူ့အတူကျမရရှိတော့ကနေဒီကပြောလိုက်တာပဲဒါပေမဲ့အဲ့ဒါကိုအဓိကလှုပ်တဲ့လူတွေကအကောင့်ထဲပေါ်တဲ့လူတွေကမူဝါဒချမှတ်အကောင့်ထဲပေါ်တဲ့လူတွေပေါ့နော်သူတို့ကအဲ့လိုအတုံးခံလို့မရဘူးနော်ဟိုအဒီဝက်ဆက်တော့လေကိုကဟိုမှန်နေတဲ့ရင်လုတ်ပေးလိုက်ပေါ့နော်မမှန်ဘူးဆိုရင်ကိုကကတောင့်ခံထားဖို့လိုတယ်ပေါ့နော်ဆိုရဲကကြတော့ဟိုစနစ်တစ်ခုတော့တေချာတော့စောက်ထားဖို့လိုတယ်တခြားနယ်ပယ်တွေမှာလည်းကျွန်တော်အမြင်တော့အများကြီးစောက်အောင်ပဲပေါ့နော်အဲ့တော့ဘာတော့ဖွင့်ထားမှာလဲဆိုတော့မီဒီယာပေါ့လေခုကတော့ဒါမျိုးတွေတိကျရတာမီဒီယာပွင့်လင်းလာလို့ပြောရေးဆိုခွင့်ကျွန်တော်တို့ရှိလာလို့ Prison of Expression ရှိလာတဲ့ခါကျတော့ဒီကနေပြီးတော့မှဒီကဇိုင်းဝေဖန်ကြတဲ့ခါကျတော့မှတမရုံပါညာရောက်ပြီးတဲ့ခါကျတော့မီဒီယာကကျောင်းပြန်လန်သွားပြီးတော့၈တန်းနဲ့၁၀တန်းကို
ဒီကြွားရာလူတိုးသွားတဲ့အဆင့်ကြီးရောက်သွားတယ်ဆိုတော့ဒီဟာလေးတပတ်ကိုတော့ကျွန်တော်တို့ကစနစ်ကိုပြင်နေတဲ့အချိန်တွေမှာကောင်းကောင်းတော့ဖွင့်ထားဖို့လိုတယ်ပေါ့နော်ကျွန်တော်ကတော့ freedom of expression ပေါ့နော်ဒီကိစ္စမှာ freedom of expression ရှိတဲ့အတွက်ကြောင့်မို့လို့ဒါမျိုးမူဝါဒပြန်ပြီးတော့တည့်သွားတယ်လို့ပဲကျွန်တော်မြင်တယ်
ဟုတ်ကဲ့ဒီဟိုမီဒီယာအထင်းကြောင်းလေးတစ်ခုခံသွားလို့နည်းနည်းလေးခံစားတဲ့သဘောမျိုးဖြစ်သွားတာပေါ့လေဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းအခုလေးလိုက်မှမှရှင်းနေပါတယ်တူဦးကတော့ဒီမြန်မာနိုင်ငံကကို slide ဖွေကုန်းဖြစ်ပါတယ် slide ဖွေကုန်းသဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ကျရာကြမောရချမ်းမာတဲ့နေရာမှာတော့မြို့သားတငယ်ကြီးကော်မရှင်ရှိတယ်အဲ့ဒီကော်မရှင်ကဝန်ကြီးရဲ့အထက်မှာရှိတယ်သူတို့မောရဒီချမ်းမာနေဆိုရင်တော့အဲ့ဒီကော်မရှင်ကပဲအဓိကတာဝန်ယူရမှာဖြစ်တယ်ဝန်ကြီးဆိုတာကြီးကြပ်အုပ်ချုပ်တာအောက်ကောင်ချေပေါ်လာပဲဖြစ်ရမှာဖြစ်တယ်ဒါတော့ကျွန်တော်ဝန်ကြီးရလည်းပဲဟိုအားမရဘူးပေါ့နော်အဲ့တော့မြို့သားတငယ်ကြီးကော်မရှင်ကလုံရမယ့်အလုပ်ကိုဝန်ကြီးကအဲ့လိုမျိုးလုပ်သွားတဲ့ခါကျတော့ဒီမှာပြောစရာဖြစ်တယ်ဒါတော့ဒီလိုမျိုးဆုံးဖြတ်ချက်ချတဲ့နေရာမှာလည်းပဲအမျိုးသားတငယ်ကြီးကမရှင်ပါလေကျွန်တော်ဒီဘလောက်ဆိုရင်တော့ကျွန်တော်တို့မြန်မာနိုင်ငံအလေးအကျင့်ကမခံမှုအလေးစင်ကတော့ထင်သွားတော့သူတို့တည်ရင်တောင်မှလူကြီးကပြောပြီဆိုရင်တော့မငြင်းရဘူးသူတို့ပူကောင်းတဲ့ဥစ္စာတည်ရင်တောင်မှပူကောင်းတယ်လို့မပြောရတဲ့အချင်းကရှိနေတော့ဟိုဒီလူကြီးတွေထိပ်ပိုင်းကတော့အပြောင်းအလဲဆိုတဲ့ဥစ္စာကိုလည်းမလုပ်ရဘူးဘာနဲ့တူကလေးဆိုရင်တော့ထောင်အိမ်ထဲမှာအကြိုက်ထစ်ထားတဲ့ဟိုခြေကလေးလိုပဲသူတို့အပြင်ထွက်ဒါအနေထားရှိပေမဲ့မထွက်တက်ပေးနဲ့ဟိုပါလေတောင်းတောင်းနဲ့နေရပုံစံနဲ့အဲ့တော့အပြောင်းအလဲလှုပ်ဖွင့်လို့သူတို့ကတူးဆုံနေတယ်လို့ကျွန်တော်မြင်တယ်
။ဟုတ်ကဲ့ကိုစလိုက်ဖွေကိုဆွေးနွေးရကျေးဇူးပါ။ဆိုတော့ဒီကိုစလိုက်ဖွေကိုထောက်ပြသွားတဲ့အချက်တစ်ခုပဲကျွန်တော်ဒီပြည်နယ်ဆွေးနွေးမဲ့ပုံကိုယ်ကိုဆွေးနွေးစေချင်ပါတယ်။သူပြောထားတဲ့အထက်မှာတစ်ချက်ကတော့ဒီကျွန်တော်စီမှာဒီ top down ပေါ့နော်အပေါ်ကနေအောက်ကိုပဲညွှန်ကြားအမိန်ပေးတဲ့အစင်လာဟိုရှိကြီးစိုးခဲ့တယ်ဆိုတော့ဟောက်ဆိုတော့ထောက်ပြထားပါတယ်ဆိုတော့ကျွန်တော်တို့ဒီအခုဒီပညာရေးမှာဆိုလို့ရှိရင်ဆိုတော့ဥတ္တရပြောသွားပါတယ်ပညာရေးစနစ်မှာပြင်စရာရှိတယ်ဒီလိုပြင်ရမယ်ထဲထဲမှာဒီလိုမျိုးပေါ့လေကျွန်တော်တို့ဟိုအပေါ်ကနေအောက်ကိုပဲသွားတဲ့စနစ်မျိုးဒီအပြန်လန်ဆွေးနွေးမှုတွေအားနည်းနေတာတွေကရောပြင်ရဆင်ရမယ်နေရာမှာအဓိကအရေးကြီးတဲ့အပိုင်းဖြစ်နေလားဆရာဥတ္တရအဲ
ဟုတ်ကဲ့ခင်ဗျာဟုတ်ပါတယ်ဒါကျွန်တော်တို့အရင်ဒါကျွန်တော်တို့ကပေါ့နော်ခောက်ယူကြည့်ခဲ့တာဒါကြီးဝိကိတိပဲဒီတိုင်းတော့လို့ဒီမဲ့ကိုပြဿနာဖြစ်လာတာပေါ့နော်အဲ့တော့ကျွန်တော်တို့အမှန်မှာဆောရော top down ကနေရော button up သွားပါပေါ့နော်ဆောကနေပေါ့အမြန်နဲ့ဆွေးနွေးတဲ့ဟာတွေရှိရမယ်ပြီးတော့ပြောနိုင်ရှင်နိုင်မှရှိရမယ်အဲ့တော့ဥမာကျွန်တော်တို့ဒီကဲရပေါ့နော်ဝင်ကြီးရဲ့အတန်တန်နဲ့ဥနာမထောင်နဲ့အရှိမလည်းဝိုင်းဝန်းပြီးတော့ဆွေးနွေးဒီပြဿနာမှရှိဘူးအဲ့တော့ကျွန်တော်ယဉ်ကျေးမှုအခုချိန်ကြီးကမပြောဘူးအဲ့တော့ဟိုအခြားကနေရောအခုပဲအမိန့်ကြီးရဲ့ဆွေးနွေးနေတော့ဒီညအေးမှာဒီလိုလိုမျိုးကျွန်တော်တို့ဒီချာခဏတိကစီးရမယ်ပညာရှင်တွေနဲ့တိုင်မြင်ရမယ်ဆုံးနာကိုပြောတယ်လို့ပညာရေးမူဝါဒကော်မရှင်ကြီးကမူဝါဒချအဲမူဝါဒကော်မရှင်ရဲ့အောက်မှာကျွန်တော်တို့ကဒီတည်ယူနန်းကော်မတီတည်ယူနန်းကော်မတီကဘာရီဘာရီတင်ရပါဘာရီဘာရီတော့မဆိုတော့အခုကအဲကြက်တနာပါတော့ဒီတည်ယူနန်းကော်မတီဒီဘာရီတဲ့ရှိကောင်းရှိမှာပေါ့နော်ဒါတော့ကျွန်တော်တို့ရှိရတယ်ပဲကြည့်ရပဲဒီနေ့ဖော်တာအမှဒီကလည်းဝင်ကြီးရဲ့ဟိုစကားကိုမနှောစံနိုင်တဲ့အတွက်ဟောဒီလိုဖြစ်သွားတာအဲ့တော့ကျွန်တော်တို့အဲဒီဇလူလူနာတော့အမြတ်ပညာရေးအမမဟာမြတ်စီမံကိန်းကိုတောင်းဆက်ခေါ်မယ်သူရင်ကြီးဒီဌာနကလည်းအထိုင်ရောက်ဒီမီပေါ့သွားပါမယ်နော်ဒီပြဿနာကြီးလည်းရှောင်ရှားပြီးသားဖြစ်သွားနိုင်တာပေါ့နည်းမို့ဆိုတော့ဒီပြဿနာကြီးကအစောကကျွန်တော်ချိန်မှာပြောခဲ့လို့ဒီကဒီတစ်ခုနဲ့ခုတစ်ခုရဲမဟုတ်ဘူး6ခုလောက်ရှိပြီးဒီအခြေခံပညာနဲ့ပတ်သက်တဲ့ဟာဒီမှာဒါလို့ဒီဟိုဘော့စာရီထွက်ပြီးပြန်နေရတယ်အခုကပေါ့နော်အခုဖြစ်စကားရဆို
အခုပြင်လိုက်ဖြစ်လိုက်ပြင်လိုက်ဖြစ်လိုက်ပြီနော
်ဟုတ်ကဲ့ကျွန်တော်ကဟိုရုပ်ခုကြီးရောလူလာပြီပေါ့နော်ဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးစီရဲ့သူအမြင်ရောခင်ဗျာကျွန်တော်ဒီအများပြည်သူနဲ့ပတ်သက်တဲ့မူဝါဒတွေချမှတ်တဲ့နေရာမှာကျွန်တော်ဒီမြန်မာနိုင်ငံမှာဟိုအထက်ကနေအောက်ကိုပဲသွားတဲ့ပုံစံမျိုးကအခုချိန်ထိဘလောက်ထိကြီးစိုးနေလဲဒီလိုအပြန်လန်ဆွေးနွေးမှုတွေကတိတ်အားမကောင်းနေဘူးလားလက်ရှိချိန်နေမှာ
ဟုတ်လားပေါ့လေဒါပေမဲ့လူနေတွေကဒီ policy မချမှတ်ခင်ပေါ့ဒီ consultation ပေါ့ဒီ timing ပို့ပေါ့လေ timing လို့ဆိုတာကျွန်တော်ပညာရှင်တွေရှိမယ်ဟိုကြားကျင်တဲ့လူတွေရှိမယ်ပြီးရင်ဒီဟိုအားကြောင့်ကြိုးခံစားရမယ့်ပုံကိုယ်တွေပေါ့လေတာမန်ကြည့်လူတို့ပါတော့အဲ့လိုမျိုးလူတွေပါတယ်ပေါ့နော်အဲ့ဒါတွေကိုတေချာစဉ်းစားမထားတဲ့ခါကျတော့အခုဖြစ်တဲ့ခါကျတော့မှ why or တော့မှပြောင်းပြန်ပြန်လှန်ရတယ်လို့ဖြစ်တဲ့ခါကျတော့အယုတ်ကမလှဘူးပေါ့လေဆိုတော့ငကိုရဲ့ဒီ pre ပေါ့လေ consultation လုပ်ထားတယ်ဆိုရင်တော့ဒါမျိုးချက်ပြက်တွေကိုကျွန်တော်ရှောင်ရှားနိုင်ပါဘူးဒါပေမဲ့ဒီမှာလည်းဘော်တော့အဖြစ်တယ်လို့လည်းပြောလို့ရတာရှိပါတယ်ခုနကလိုမျိုးပညာရှင်တွေဝေဖန်တဲ့လူတွေဝိုင်းပြောတဲ့ခါကျတော့ဟိုဆက်တယ်မှာကျွန်တော်ပြန်ထည့်ပေးလိုက်တယ်ဆိုတော့ဒီကောင်ကလည်းဘော်တော့အဖြစ်လို့ပြောလို့ရတယ်ဒါပေမဲ့ဘော်တော့အဖက
မြေကချပြီးတော့မှပေါ်လာတာဖြစ်တဲ့အခါကျတော့တော်တော်လေးဒုက္ခရောက်တာပေါ့နော်ဒါနဲ့လူမသိသူမသိနဲ့အပြီးဖြစ်သွားတဲ့ဟာတွေဘယ်လောက်ရှိမှန်းကျွန်တော်တို့ကမသိဘူးပေါ့အဲ့ဒါကြတော့ကျွန်တော်မြင်ရတော့ consultation ကိုတိတိကျကျဆင်းရဲကြနဲ့ကျွန်တော်ကောင်းကောင်းလုပ်တယ်နဲ့ပြီးတဲ့အခါကျတော့ခုနလိုမျိုးပေါ့လေဒီဟိုဝင်းကြီးတပါတယ်ဒါမှမဟုတ်အဲ့လိုပေါ့လူကြီးတယောက်ကပြောလိုက်တဲ့အခါကျတော့ channel အဖွဲ့တွေကလည်းဂျာထဲမှာအချက်ချင်းခံထားတာရှိနေတယ်သူတို့ကလည်းအလိုက်တစ်ပြီးနဲ့အရှိတ်ပေးလိုက်တဲ့ဟာမျိုးပုံစံမျိုးဒီကိစ္စမှာတော့မြင်ရတာပေါ့နော်အဲ့လိုမျိုးလည်းမဖြစ်အောင်ပေါ့ဆိုတော့စနစ်တွေတော့တေချာတော့တိဆောက်ထားဖို့လိုပါတယ်ဒီပညာရေးကတော့ဌာနအကြီးဆုံးလည်းဖြစ်တယ်နောက်ပြီးတဲ့အခါကျတော့ဒီလူငယ်တွေကိုလည်းပြင်ဆင်ပေးတဲ့နေရာဖြစ်တဲ့အခါကျတော့ဒါအင်မတန်အရေးကြီးတယ်ပေါ့နော်တခြားဒီလိုမျိုးလူများစိတ်မဝင်စားရနေပေါ့ဒါကတော့ပြင်ရိုးထဲမှာလည်းပါတဲ့အခါကျတော့လူစိတ်ဝင်စားတော့တခြားလူစိတ်ဝင်စားရင်လည်းလူရဲ့အများကြီးရဲ့ဘဝပေါ့လေနိုင်ငံရဲ့ကတ္တမောဆုံးဖြတ်နိုင်တဲ့ကိစ္စမျိုးတွေမှာဒီ check and balance တိတိကျကျကျွန်တော်ထားထားပြနေမြင်ပါတယ်ဟိုလွတ်တော်ဘောကလည်းရှိတာမှန်တယ်ဒါပေမဲ့အစိုးရထဲမှာစိတ်တော်ပြင်ပြရမလို့ပဲနဲ့ချလိုက်တဲ့အသေးစိတ်တွေပေါ့လေ
ဟုတ်ကဲ့
အဲ့လိုမျိုးဟာတွေကြတော့ကျွန်တော်မြင်တော့ energy ရထင်တယ်ကြဟုတ်ကဲ့ဒီကကြ feature system စောက်ထားဝင်လို့ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဓာတ်ရိုက်ဆွေးနွေးဖို့ဆက်သွယ်ထားတဲ့နောက်ထပ်ပုဂ္ဂိုလ်တူလေးလိုင်းမှာရှိနေပါတယ်ဂျပန်နိုင်ငံကိုခင်အောင်ဖြစ်ပါတယ်ကိုခင်အောင်လည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကြားတယ်နော
်ဟုတ်ကဲ့ကြားပါတယ်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ထင်တော့လေမြန်မာပြည်ကအဲ့လိုပေါ့နော်ဒီစီမံခန့်ခွဲတဲ့လူတွေအနေနဲ့နိုင်ငံတကာရဲ့ပြောင်းလဲမှုတိုးတက်မှုအနေအထားတွေကိုလေ့လာဖို့လိုအပ်နေတယ်လို့ကျွန်တော်မြင်တယ်။ဘာဖြစ်လို့လဲဆိုတော့ဟိုတလောကပဲဟိုမြန်မာပြည်ကမိပြက်တာစင်ကာပူတော့မစိုးဘူးလို့ပြောသွားတာတို့ပါတို့ပေါ့နော်။ဒီလိုစီမံခန့်ခွဲတဲ့လူတွေကနိုင်ငံတကာတိုးတက်တဲ့အနေအထားတွေကိုလေ့လာထဲထဲဝင်လေ့လာဖို့လိုအပ်တယ်လို့ကျွန်တော်မြင်တယ်။ဘာဖြစ်လို့ဆိုတော့မြန်မာပြည်ထဲမှာပဲသူတို့အမြင်လေးနဲ့ကိုယ်တော်ကပဲဟလာအကြောင်းလွယ်အိတ်ကိုနိုင်ငံတကာမှာသုံးနေတဲ့စကူးဘက်လို့ခေါ်တဲ့အကြောင်းလွယ်အိတ်ကိုမြန်မာပြည်မှာကျမ်းမာရေးနဲ့မညီညွတ်တဲ့အတွက်ဟလာကလေးတွေပခုံးနှိမ့်စီတဲ့အတွက်မြန်မာပြည်ဖြစ်တဲ့လွယ်အိတ်ပဲလွယ်ရမယ်ဟလာနိုင်ငံတကာမှာသုံးနေတဲ့စကူးဘက်ဆိုတာအခုကျွန်တော်အခုကျောင်းသားမိခင်ကျောင်းသားဖခင်တူပါကျွန်တော်ဂျပန်မှာနေတဲ့အတွက်သူကလေးတွေပေါ့နော်မြန်မာပြည်မှာလို့ဟိုရေဒီယိုကမာရွတ်လို့လွတ်ကျက်စာတင်စာအန်တာမျိုးဟာဂျပန်မှာကျွန်တော်တို့ဟုတ်တယ်မရှိဘူးမကြဘူးကျွန်တော်တက်လာနော
်ဟုတ်ကဲ့
ဒါမျိုးတွေပေါ့ခုအမေစုဆိုလို့ရှိရင်ဟိုတလောကဒီမြန်မာပြည်အားပြုပြင်ပညာရေးပြုပြင်ပြောင်းလဲမှုတွေကိုမိဘတွေကပါလိုက်ပါဆောင်ရွက်ပေးပါလို့အလိုမေတ္တာရက်ခံရတဲ့အနေထားမျိုးတွေရှိတယ်ပေါ့နော်ဒါအမေစုတို့အခုကိုအောင်လူမျိုးတို့ဆိုလို့ရှိရင်ဘူရီရပိဋကတ်တွေဆိုလို့ဘူရီရအဖွဲ့ဝင်တွေဆိုလို့ရှိရင်ဒါနိုင်ငံတကာအတွေ့အကြုံတွေရှိတယ်ဒါဒီမြန်မာပြည်ကဒီလွဲနေတဲ့ကိစ္စတွေကိုဒါကိုအောင်လူမျိုးတို့ဘူရီပိဋကတ်ဟိုဘူရီအဖွဲ့ဝင်တွေနဲ့အကောင်းကောင်းသိတယ်ဒါကြောင့်မို့လို့မြန်မာပြည်ကဒီပြုရှင်ပြောင်းလဲမှုလုပ်တဲ့အခါမှာနိုင်ငံတကာရဲ့အောင်မြင်နေတဲ့အနေအထားတွေကိုပါဟိုပေါ့နော်လေ့လာပြီးတော့မြန်မာပြည်မှာပြုရှင်ပြောင်းလဲမှုတွေကိုလုပ်မယ်ဆိုလို့ရှိရင်နိုင်ငံတကာလည်းနိုင်ငံလည်းတိုးတက်မယ်အဲ့တော့နိုင်ငံအတွက်လည်းအိုင်ဝန်ကွင်းချတိုးတက်ဖို့အတွက်အိုင်ဝန်ကွင်းချဖြစ်မယ်ဆိုတာလေးကိုကျွန်တော်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဟုတ်ကဲ့ဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီ email တွေ Facebook တွေကနေမှတ်ချက်တွေပေးတာတွေဆွေးနွေးတာတွေလည်းရှိနေပါတယ်ကျွန်တော်တို့အခုဒီမှာတိုက်ရိုက်ဆွေးနွေးနေတဲ့ Facebook ပေါ်ကတယောက်ကတော့ဦးတူးဆိုတော့သူကတော့ကလေးတွေစိတ်လေးတောက်ချင်းနေတယ်ကြပြားကြောင့်စားကြောင့်မဟုတ်တယ်သူတို့ပတ်ဝန်းကျင်ကြောင့်သာဖြစ်သေးတယ်တူးတယောက်ရဲ့အမြင်ကြောင့်ကဘာကိုကြပြားကိုဖြုတ်ချင်းနေမတင့်တော့ပါဆိုရေးပါတယ်နောက်ကျွန်တော်တို့ဒီမှာ Facebook ကပဲမှတ်ချက်ပေးထားတာတွေရှိပါသေးတယ်မင်းချီဆိုတဲ့တယောက်ကတော့မြန်မာစာပညာရှင်တွေရှိရသားနဲ့မတိုင်မြဲလောက်ခဲ့ပြီးမှစကားဝိုင်းတွေဆွေးနွေးပွဲတွေလုပ်မနေပါနဲ့တော့ဗျာတဲ့မှနေပြင်ဖို့ဝင်လေတဲ့တလွဲမာနာပညာရှင်ဆိုသူတွေရှိသဖြင့်ဘေကန်နာမှာတိုးတက်မှာမဟုတ်ပါဘူးတဲ့ရှစ်တန်းမှာတင်တဲ့ဟာဆယ်တန်းပြောင်းတင်တာလည်းတိတ်မဟုတ်သေးပါဘူးတဲ့ဆယ်တန်းရောက်ရင်စေးလေးတောက်လဲရတယ်ဆိုသူလိုဖြစ်နေပါပြီတဲ့ကော်ရှူတဲ့ကလေးတွေဘာကဗျာမှမတင်ရပါဘူးတဲ့လမ်းမေးမှာပဲနေတာပါတဲ့နောက်တစ်ယောက်ကတော့အပြီးတန်ဆိုတဲ့နာမည်နဲ့ပါသူကတော့ရှစ်တန်းကဖြုတ်လိုက်တာထောက်ခံပါတယ်ဒါပေမဲ့ဖြုတ်နည်းကြားရတာတော့မကြိုက်ပါဘူးတဲ့ဒေါက်တာပြောတာကတည်တည်ချာချာမသိရတာလည်းပါပါတယ်ဆိုရေးပါတယ်နောက်တစ်ယောက်ကတော့ဘေဒါဆိုတဲ့အကောင့်ဖိုင်ရှင်မှာသူကတော့ခုမှဖြုတ်ရတာကလည်းတဲ့ခုမှမဟာပညာရှိကိုကြီးကပေါ်လာတာကိုတဲ့မွေးရစေးတုံးရတယ်ဘဲကပြားကြောင့်လဲအရက်တောက်ကြတယ်ဘဲကပြားကြောင့်လဲဇိုက်တာတွေဖြစ်စီတယ်ဘဲကပြားကြောင့်လဲရှိကပြားတပြုတ်ရဲ့နှစ်သာရကိုကပြားအနေနဲ့မခံစားပဲပေါက်ကရတွေးပြီးတူးတယောက်ရဲ့ဆုံးဖြတ်တာတနင်္ဂနွေလုံးကိုကိုးစားပြုရလားတဲ့မလုံတင်တာလုံနေကြဒါရင်နဲ့ပဲချိန်နေကုန်နေကြတယ်လူချင်းနဲ့အရွေးတစ်ခုကိုဘယ်ချိန်ရောက်မှလဲပညာရေးဝန်ထမ်းအားလုံးကပညာရေးဝန်ကြီးကိုပြောင်းလဲစေချင်တယ်ဘာလို့မပြောင်းလဲတာလဲဆိုပြီးသူကမေးခွန်းထုတ်ထားပါတယ်ဒီနောက်စာတချို့တော့နန်းအောင်ဖတ်ပြပြပါဦး
ဟုတ်ကဲ့ပါရှင်ပထမအကောင်ကတော့သဒ္ဒနာဆိုတဲ့အကောင်မှာ
အကယ်၍မေခွေရဲ့ကဗျာကြောင့်နဲ့ကျောင်းသားလူငယ်တွေဆလိတ်ဆွဲသွားမှာကြောက်လို့တင်ယုံညွန်းနန်းကနေပယ်ဖြတ်ဖို့ပညာရေးဝန်ကြီးကပညာရှင်တွေဆရာဆရာမတွေနဲ့ဖွဲ့စည်းထားတဲ့အသင်းအဖွဲ့တွေအားလုံးနဲ့ဆွေးနွေးညှိနှိုင်းခဲ့မယ်ဆိုရင်နဲ့အခုလောက်ဝေဖန်ရှုံချခံရနိုင်စရာမရှိဘူးလို့ယူဆပါတယ်တဲ့အခုတော့ရည်ရွယ်ချက်ကောင်းမယ်မလို့ဆုံးဖြတ်ချက်ချပုံတွေကခေဟောင်းစနစ်ဆိုပုံစံတပွဲဖြစ်သွားတာကြောင့်စေတနာဟာဝေဒနာဖြစ်သွားရတယ်လို့ယူဆမိပါတယ်ဆိုပြီးတော့မောင်သဒ္ဒနာအမေရိကန်ကရေးပါတယ်ရှင်နောက်တယောက်ကျတော့အေးအေးမွန်ဆိုတဲ့တယောက်ပါသူကတော့ကျမတို့တင်ခဲ့ရတယ်အခုချိန်ထိဆလိတ်မတောက်ဘူးစဉ်းနှံတော့ကြိုက်တယ်လို့ပြောပါတယ်နောက်တယောက်ကတော့ကိုပေါ့စာဆိုတဲ့အကောင့်မှာရှင်သူကတော့ကဗျာကရက်တာမြောက်ပါတယ်ကောင်းလဲကောင်းပါတယ်ဒါပေမဲ့လူငယ်တွေအတူယူမနိုင်ပါတယ်ဗျာလို့ရေးပါတယ်ကျန်တဲ့တယောက်ကတော့ကိုရွှေခဲဆိုတဲ့အကောင့်မှာရှင်သူကတော့ကဗျာကိုတင်ရတာရက်တာကိုခန်းစားတတ်ဖို့ပဲလို့ဆိုချင်ပါတယ်တဲ့ကဗျာကဖော်ပြတဲ့အကြောင်းချင်းရာတွေကိုအတိကတိရှိလိုက်နာစေဖို့မဟုတ်ဘူးလို့ထင်ပါတယ်ကဗျာကပေးတဲ့ဘဟုတုတသင်ခန်းစာနဲ့တိုက်တွန်းနိုးစော်ချက်တွေကိုအတိကထားရမယ့်ကဗျာမျိုးကတော့နိုင်ရည်နဲ့နွယ်တဲ့ကဗျာမျိုးတွေဖြစ်တယ်လို့ဆိုချင်ပါတယ်တဲ့ဒါကြောင့်မဲခွေကိုပင်မှာပဲထထားပြဿနာမဟုတ်ဘူးလို့ထင်ပါတယ်လို့ရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါဒီစာရေးထဲမှာတော့သဘောထားအမြင်တွေဟိုမျိုးမျိုးထောက်ခံတဲ့သူရောကန့်ကွက်တဲ့သူရောရှိနေတွေ့ရပါတယ်နောက်တစ်ယောက်ကတော့ကျွန်တော်တို့မောင်ဝင်းအင်းလေးဆိုတော့သူကလည်းကဗျာဆရာတူးပါပဲသူရေးထားတာတော့မဲခွေကဗျာကိုတင်ယူကနေဖယ်ရှားလိုက်တဲ့ကိစ္စကတော့မယောင်ရစီလူတာပါပဲတဲ့တူးတယောက်ရဲ့သဘောဆန္ဒအရစိတ်ကူးတဲ့ရလုံးလိုက်တဲ့သဘောဖြစ်တယ်လို့ထင်ပါတယ်တဲ့ဒီကဗျာခေရဲ့ခြေမုံမှာဗမာတွေစိတ်လေးစိတ်တဲ့အနေနဲ့နီးစပ်ပတ်သက်ခဲ့တာကိုဖော်ညွှန်းတဲ့ကဗျာပါအနုပညာစာပေနဲ့ဆန်တယ်လို့တမိုင်းကိုလည်းကိုစားပြုတဲ့ကဗျာတပုတ်လို့ပြောရင်လည်းရပါတယ်အခုလိုရက်ကတမိုင်းကိုထိန်ချမ်းတဲ့သဘောတက်ရောက်ပြီးကဗျာရဲ့အနုပညာပြောင်ပြောင်းမှုကိုအတိမတ်မပြုရရောက်ပါတယ်ကလေးတန်ငယ်လူငယ်ကျောင်းသားတွေစိတ်လေးနဲ့ဝေးစီခြင်းဥပဒေနဲ့တားရပါမယ်ဥပဒေကိုလက်တွေ့ကျင့်သုံးမှုလူငယ်တွေနဲ့ဆက်နွယ်ပတ်သက်နေတဲ့ပညာရေးအာဏာပိုင်တွေကတွန်းအားပေးလှုပ်ဆော်ပညာပေးတာတွေလုပ်ရပါမယ်စိတ်လေးတောက်တဲ့အလေးချင်းတွေကကျောင်းသားလူငယ်တွေနဲ့မဟုတ်ပါဘူးကျောင်းတက်ဖို့မတက်နိုင်လို့ကျောင်းကထွက်လိုက်ရတဲ့ကလေးလူသမားလောကမှာလည်းရှိနေတာပါတင်ယူကပေးတာအတိတ်ပဲမရှိပါဆိုပြီးသူကရေးပါတယ်ဒီကိစ္စနဲ့ပတ်သက်လို့ပဲကျွန်တော်တို့ဒီ VOE ရဒေါခင်စိုးရင်းကကဗျာစီယာမင်းထက်မောင်နဲ့လည်းရန်ကုန်မှာတည်ဆံတွေ့ဆုံမင်းမြန်ထားတာရှိပါတယ်ဒီထဲကကျွန်တော်တို့တစ်ချက်ကိုဒီကောက်နှုတ်ပြီးတော့ဖော်ပြချင်ပါတယ်ဒီကျွန်တော်ဆွေးနွေးခန်းနဲ့လည်းဆက်နွယ်နေတဲ့အတွက
်ဒီမဲခွေကဗျာမှာတော့ဒီလက်ဆောင်ဆိုတဲ့ဒီမဲခွေရဲ့ကဗျာမှာတော့ဒါကောင်းမလေးနဲ့ဒါတူးချစ်သူဟလာအင်းဝါကိုသွားမဲ့သူသူဆစ်လက်ကလေးသူကိုရိုင်းကလေးပြီးတော့ပေးမယ်ဆိုတဲ့အကြောင်းအရာပါပဲ
ချက်
ချင်းမြစ်တာကိုဖွဲ့တာတကယ်တော့ဒါအတိန်နဲ့ကိုဖွဲ့တာဖွဲ့ထားတဲ့ဥစ္စာလေးကလည်းအဲသူတို့ခက်ကပေါ့နော်ဒီဆေးဘောလိဒီတစ်ခုဖြစ်ဖို့သူကိုယ်တိုင်ကိုဘယ်လိုလုပ်ရလဲဆိုတာလည်းစကလုံးနဲ့တော်တော်လှရတဲ့ကဗျာလေးပါအဲဒါပေမဲ့ဒီကဗျာကိုဖတ်ပြီးတော့ဟလာကျောင်းသားတွေကဆစ်လိတ်တောက်ချင်းစိတ်ပေါ့မယ်ဆိုတော့အမြင်မျိုးနဲ့ဒီကဗျာကိုခုမှအောက်ဖယ်တာမျိုးကြတော့နည်းနည်းမကောင်းဘူးပေါ့ရှင်အဲအဲ့ဒါမျိုးသာဖယ်မယ်ဆိုရင်ကျွန်တော်တို့ဟလာဟိုကွန်ဆာမှာဆိုလို့ဆိုပြီးတော့ဖယ်ရမယ်ကဗျာအဲ့ဒီလိုကဗျာတွေလည်းရှိသေးတယ်တခြားတွေလည်းဟလာအလားဟိုထမ်းရေးတော့မှဆွလို့ဆိုပြီးတော့ကျွန်တော်တို့ဒီဟိုတော်ချင်းကနာဟိုထမ်းတဲ့တမတော်ချင်းတွေပါလေကျွန်တော်တို့ပယ်ပြရမယ်သဘောမှရှိပါတယ
်ဟုတ်ကဲ့ဒါတော့ကျွန်တော်တို့ဒီကဗျာဆရာမင်းထက်မောင်နဲ့ကျွန်တော်တို့တီးတဲ့အင်တာဗျူးအတွင်းမှာပြောသွားတာပါဆိုတော့ဒီတကယ်တော့မြန်မာစားရေးကဗျာတွေမှာဆေးလိပ်တို့ကုန်းတို့ထမ်းရေးတို့ဆိုတော့အစဉ်လာအပြင်ပါပါတယ်ဆိုတော့ဒီလိုအကြောင်းအရာမျိုးတွေသင်ရကြားမယ်ဆိုရင်ရောဆရာဦးတုတ္တဆွေးနွေးစေချင်ပါတယ်လက်ရှိခေတ်အခြေအနေနဲ့လည်းကိုင်ညီဖို့ဟိုအခုလိုကျန်းမာရေးရအစိုးရစရာတွေတကယ်ရှိတယ်ဆိုရင်လည်းဟိုဒါတွေကိုထပ်သင်းသင်ကြားသွားဖို့တွေမျိုးတွေရောစဉ်းစားဖို့များလိုမလားဒါတွေဟိုဆိုလိုတာဒီခေတ်ကာလနဲ့ကွာချက်တွေနဲ့ပတ်သက်လို့ကျောင်းသားတွေကိုတခါလဲရှင်းပြဖို့ဆိုတဲ့ကိစ္စမျိုးတွေရောဒီပညာရေးဒီစီမံကိန်းတွေရေးဆွဲတဲ့နေရာမှာဒီမူဝါဒတွေရေးဆွဲတဲ့နေရာမှာထဲသွင်းစဉ်းစားဖို့တွေရောအရေးကြီးတကြီးလုပ်ဖို့လိုနေပြီလားဆရာဦးတုတ္တ
အဲ့တော့နံပါတ်၄ကြီးကြရားကိုကျွန်တော်လည်းဥပမေဥပလာမိသာတော့ခါကျွန်တော်ဒီထမ်းသမားတွေရဲ့အကြောင်းညာကြည့်တဲ့မှာသိထားတဲ့ကြရားကြီးကိုယ်နဲ့ပတ်သက်တဲ့ဆောရောကရှေ့ဆရာကြီးတဲ့သူကြီးဟောတော့ကျွန်တော်အကြည့်ဆုံးပြောရတယ်အခုကျွန်တော်လည်းတင်နေတာကျွန်တော်တို့လည်းအရက်ဒီဆွဲထိုင်ရည်ဒီဆွဲဆက်လိုက်ဒီဆွဲကျွန်တော်ဆက်လိုက်မတော့ဘူးအခုသာဘောနော်ဒီလိုမျိုးကြီးဖြစ်လာပါဘောအဲ့တော့ဒါကစာတီးတရားကြတော့ရက်တော့ပြီကျွန်တော်ကဘာလို့ဒီမအောင်ဘုံဒီဒီလိုတယောက်နဲ့တယောက်မြစ်တာဘောတော့ကြီးမာတော့ဒီအကြောင်းလေးမျိုးသိအောင်လို့ဖြစ်ကြလားရှင်းမုံတင်ရတဲ့အချိန်မှာကျွန်တော်တို့ကဒါကိုကျမယေရှုတော်ကတော့စဉ်းစားရင်လည်းတမျိုးဘောနော်ဟိုမှန်တော့မှန်နိုင်နေတဲ့ကြာခိုင်နှုန်းတော်တော်များများတော့ကျွန်တော်မြစ်တာဘောကြီးတဲ့အတွက်အမျိုးကြီးအမှုလည်းမဖြစ်ပါဘူးကျွန်တော်တို့ဖြစ်တဲ့အထူးကကျွန်တော်တို့ဒီငယ်ကြီးလည်းတော့မှလည်းတော့သာလုပ်နေတာဒီပြည်နာတကယ်ရက်တော့တကယ်မတိဘူးဖြစ်သွားတာပါက အဲ့ဒီညာကိုမျက်ပတ်သက်ပြီးတော့ကြည့်မယ်တက်တာကိုခံစားရမယ်ဒီကြရင်ရှိတာမဟုတ်ဘူးကျွန်တော်ဘာမှဖြစ်စရာအကြောင်းမရှိဘူးပေါ့နော်ဟိုကျွန်တော်ဆိုရင်ကြားတဲ့ကြီးနေလာတာပဲဒါမျိုးကတော့မဖြစ်ပါဘူးအဲ့ဒါတော့ဟိုပေါ့နော်ဒါတော့ဖြစ်ဖို့လည်းခဲရင်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဟိုဆိုလိုတာဒါဆိုရင်တော့ဟိုနည်းနည်းအစိုးရနည်းနည်းလေးဟိုလွန်ခဲ့သွားတဲ့သဘောလို့ဟိုပြောလို့ရမှာတော့မသိဘူးဆရာသူတာဟုတ်ဆိုတော့ကျွန်တော်ဒီဟုတ်ပါ
တယ်ခင်ဗျ
ာ Okay ဆရာဦးစီရဲ့သူကိုလည်းဆွေးနွေးစေချင်ပါတယ်ကျွန်တော်တို့ဟိုအခုစောစောဟိုတချို့ကပြောတယ်လို့ပေါ့နော်ဒီပြောကျောင်းကျမ်းမာရေးရှုထောင့်ရဒီသောတာရှင်တွေတချို့စာရီထဲမှာတော့ဒါတွေကဟိုဒီကဗျာဖြုတ်သိမ်းနေဆိုပြီးတော့တချို့ဟိုဖြုတ်တာကိုထောက်ခံတဲ့အမြင်တွေလည်းရှိနေတယ်ဆိုတော့ဒီလိုစိုးရင်ချက်တွေရှိမယ်ဆိုရင်ဒီလိုစိုးရင်ချက်တွေပြပြအောင်ဒီမူဝါဒရေးဆွဲသူတွေအနေနဲ့ဟိုတခါလေရှင်းရှင်းလင်းလင်းဖြစ်အောင်လှုပ်ဆောင်သွားဖို့ကိစ္စတွေပါတယ်ရောကျိုးတင်လုံနိုင်တာတွေဘာတွေများရှိမယ်လို့ဆရာဦးစီရဲ့သူစဉ်းစားမိလဲ
ဟုတ်ဘောဘောအဓိကတော့ဟိုဒီဒီတင်ရိုးဆွဲတဲ့အခါဒီမူဝါဒချတဲ့နေရာပေါ့လေဒီတင်ရိုးမူဝါဒပြင်ညာရဲ့မူဝါဒချတဲ့နေရာမျိုးပြတ်ချထားဖို့လိုတာပေါ့နော်ကျွန်တော်တို့ကဒီဟိုကြပြားတစ်ခုချင်းညင်းဟိုဟာဆွေးနွေးနေမယ်ဆိုရင်တော့အများကြီးပေါ့ဗျာဘယ်ကြပြားလေးချုပ်ရမလဲပါညာနောက်ဆုံးအစဆုံးပြန်ရေးရမလို့တော့ကျွန်တော်တို့ဖြစ်သွားလိမ့်မယ်အဓိကကျွန်တော်တို့ပြောချင်တာကတော့ဒီမဲခွေကြပြားကိုဖြုတ်လို့မဖြုတ်လို့လဲဆိုင်အဓိကဒီကြပြားပဲဖြစ်ဖြစ်စာပဲဖြစ်ဖြစ်ဘယ်မူဝါဒဖြစ်ဖြစ်ချတဲ့အခါကျရင်ဆိုတော့ evident to ဆိုတော့ဒီ main game ပေါ့ဒီတက်တီတက်ကြရနဲ့သူတည်းကလည်းမဆက်လက်ပေါ့အခြေခံနဲ့မူဝါဒကိုဖြစ်စေချင်တာပေါ့ဥပမာခုနကလိုဆေးလိတကယ်တောက်တဲ့ရာခိုင်နှုန်းတိုးလာသလားပေါ့နော်ဒါမှမဟုတ်ပဲနဲ့လဲကွန်းရပိုစားရရာခိုင်နှုန်းတိုးလာသလားဒါမှမဟုတ်ဒီမြန်မာကြပြားလေးကိုဖတ်ပြီးတဲ့အခါကျရင်လူတွေကရိုင်းဆိုင်လာသလားယဉ်ကျေးလာသလားအဲ့လိုမျိုးတွေကသူတည်းကနာဖြစ်ဖြစ်တစ်ခုခုတော့တေးချာချာခိုင်ခိုင်မာမာကျွန်တော် evidence ရှိဖို့လိုတယ်အဲ့ evidence ရှိရင်ကိုယ်သွားလို့ရတယ်ဒီအမူအရကိုစူပြတဲ့လူရှိမယ်ဒါကတော့ activate အပြင်ကလူလည်းရှိမယ်အတွင်းကနေဝင်ကြီးနဲ့ယဉ်ကြီးတဲ့လူလည်းရှိမယ်မျိုးစုံကျွန်တော်ရှိနိုင်တယ်ဒါကကောင်းရင်လည်းကောင်းမယ်ဆိုရင်လည်းဆိုမယ်ဒါပေမဲ့ဒီလိုကစူပြတဲ့ဟာတွေကိုကျွန်တော်ဘယ်လိုစစ်ထုတ်မလဲ
ဟုတ်ကဲ့
ဒါစနစ်တစ်ခုကျွန်တော်တေချာချဖို့လိုပါတယ်ကျွန်တော်ပြောတာစနစ်ကိုပဲပြောတာပါခင်ဗျာ
ဟုတ်ကဲ့ပင်နိုင်ဆွေးနွေးပေးတဲ့သတင်းစာဆရာဦးစီရဲ့သူမနက်လေးရနာကုန်တက်သူကဆရာများသမဂ္ဂဥက္ကဋ္ဌဦးတုဒ္ဓကိုရိုင်းပါဝင်ဆွေးနွေးရသူတွေမှတ်ချက်တွေရေးသားပေးဖို့သူတွေနဲ့ဥက္ကဋ္ဌရှင်တွေအားလုံးနဲ့အထူးကျေးဇူးတင်ပါတယ်ခင်ဗျာ
ထလတူမဆူမုံနဲ့အတူကိုအောင်လွင်ဦးတို့စီစဉ်တင်ဆက်လိုက်တဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန့်အစည်းအဝေးကိုကြားခဲ့ရတာပါရှင်ဒီအစည်းအဝေးကိုအခုလိုစနေညပိုင်းမှာအသစ်ထုတ်လွှင့်ပေးနေပြီးတော့ပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနက်ပိုင်းမှာနားဆင်နိုင်ပါတယ်အခုတော့ကြားရှိနေတဲ့အချိန်တွင်တင်ပြအကျဉ်းချက်ကိုမခင်ဖြူတွေကပြောပြပေးပါဦး
လူရှိသူတွေကိုတက်ဆိုင်ရာနိုင်ငံတွေထံလွှဲပြောင်းပေးရေးဥပဒေကြမ်းကိုကန့်ကွက်တဲ့လူလူဆန္ဒပြပွဲတွေဟောင်ကောင်မှာအကြီးကျယ်ပေါ်ပေါက်ခဲ့ပြီးတဲ့နောက်ဒီဥပဒေကြမ်းပြဋ္ဌာန်းဖို့ကြိုးပမ်းမှုတွေကိုဟောင်ကောင်အစိုးရကဆိုင်းငံ့လိုက်ပါတယ်။အစိုးရအနေနဲ့ဆွေးနွေးတိုင်ပင်တဲ့အဖွဲ့အစည်းတွေနဲ့ညှိနှိုင်းတိုင်ပင်တာတွေလှုပ်ဆောင်ပြီးတဲ့အချိန်အထိအခုကိစ္စကိုအကန့်အသတ်မရှိဆိုင်းငံ့ထားမယ်အကြောင်းဟောင်ကောင်အမှုဆောင်အရာရှိချုပ်ကယ်ရီလမ်ကဒီကနေ့ပဲပြောဆိုလိုက်တာပါ။အိုမန်ပင်လယ်ကွင်းမှာရင်းနှီးတင်သင်္ဘောနစီတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်အမေရိကန်ပြည်ထောင်စုအနေနဲ့အရှေ့လယ်ပိုင်းဒေသမှာနိုင်ငံတကာအတိုင်းဝန်ကြားပုံသဘောတူညီမှုတရက်ရနိုင်ဖို့ကြိုးပမ်းနေတယ်လို့အမေရိကန်ယာယီကာကွယ်ရေးဝန်ကြီးဖတ်ရှန်နဟန်ကပြောပါရယ်။ဤရန်နိုင်ငံဟာအမေရိကန်ရဲ့ပြဿနာတသက်မဟုတ်ဘူးလို့ကာကွယ်ရေးဝန်ကြီးရှန်နဟန်ကတောက်ချာနေကသတင်းတာတွေကိုပင်လယ်ကွင်းစစ်ဌာနချုပ်မှာပြောကြားလိုက်တာပါ။အမေရိကန်ရဲ့ရည်မှန်ချက်ကတော့ဒေသတွေမှာရှိတဲ့အမေရိကန်တပ်မှုတွေသူတို့ရဲ့စစ်စီရေးလုပ်ငန်းတွေလှုပ်ဆောင်ဖို့အတွက်လိုအပ်တဲ့အရင်းမြစ်တွေနဲ့အထောက်ပံ့တွေရဖို့ဖြစ်တယ်လို့ပြောပါရယ်ရှင်။ဒီရနျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်လို့လက်မှတ်ရေးထိုးကြတဲ့နိုင်ငံတွေအနေနဲ့သဘောကျတဲ့အရေးရောမပြဘူးမလိုက်နိုင်ဘူးဆိုရင်ယူရန်ဘက်ကလည်းသူ့ရဲ့ဆောင်ရွက်ချက်တွေကိုပြောင်းလဲလှုပ်ဆောင်မယ်ဆိုပြီးချင်းချောက်ပြောဆိုလိုက်ပါတယ်။တာဂျီကစ္စတန်နိုင်ငံမှာရုရှားတရုတ်နဲ့အာရှခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့ဆွေးနွေးပွဲမှာယူရန်သမ္မတကအဲ့ဒါလိုပြောဆိုလိုက်တာပါရှင်။ဆိုမာလီယာနိုင်ငံမူဂါဒီရှူမြို့ကလူအသွားအလာရှုပ်ထွေးတဲ့လက်တခုပေါ်မှာကားပေါင်းထောင်ပောက်ကွဲမှုကြောင့်10ဦးထက်မနည်းသေဆုံးပြီးတော့နောက်ထပ်23ဦးထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းမျက်မြင်တွေ့သူတွေနဲ့ကျန်းမာရေးဌာနတွေကပြောပါရယ်လုံခြုံရေးအဖွဲ့တွေပုံမှန်လုံခြုံရေးစစ်ဆေးမှုတွေလုပ်နေတဲ့လွှတ်တော်အနီးကမာကာအေမာကာရာမာလန်ပေါ်မှာပောက်ကွဲခဲ့တာပါဒီပောက်ကွဲမှုဟာသူတို့လက်ချက်ဖြစ်တယ်လို့ El Chapat စစ်သွေးကြောအဖွဲ့ကပြောပါရယ်ရှင်
တရင်ချင်းချက်ကိုမခင်မြူရဲကြီးညာပေးခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရင်မူကမဆုံမဖြစ်ပြီးတော့အတန်ဖန်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ် VOA American အတန်မနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းနိုမီတာ30နဲ့40 48နဲ့လိုင်းလမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအပေါင်းကြံမှရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပ
We'll be right back.
This program has come to you from the Voice of America, Washington.